Welcome to the Voice of America in Burmese.
Mingala manai khin ma shin. Washington Review American Tanga ni 2020 August 21 ye Sunday ni manai khin season re go Myanmar san no chain manai 6 na yi ga ni 9 na yi thi line no meter 24 40 ne 51 line line meter 190 ro ga ni thon lwan pe ni ba bi. Jama khin myo tat ba.ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့တူပြောပြပေးပါမယ်။ကမ္ဘာတစ်လုံးမှာ COVID-19 ကာယောဂါတံကိုဆက်ခံစားနေကြပြီးဆေးရုံတွေမှာလူတွေပြည့်နေတယ်လို့ကမ္ဘာတစ်လုံးကျန်းမာရေးစနစ်တွေလည်းထိခိုက်နေပေမဲ့ဤပညာအားသာမှုတွေကြောင့်နှစ်နှစ်လောက်တောင်မကြာပဲဒီကာယောဂါပြီးသွားနိုင်ကြောင်း WHO ကမ္ဘာကျန်းမာရေးအဖွဲ့အကြီးကဲ Tedros Ghebreyesus ကတောက်ကြတဲ့ General သတင်းစာရှင်းလင်းပွဲမှာပြောပါတယ
် So we hope to finish this pandemic before
ဒီကာယောဂါအဆုံးသတ်သွားနှစ်နှစ်မပြည့်ခင်လောက်ဆောင်နိုင်မယ်လို့ညွှန်ရင်းကြောင်းပြောသွားတာပါ1918ခုနှစ်တုန်းကဖြစ်ပွားခဲ့တဲ့တက်တန်းနှစ်နှစ်လောက်ကြာတဲ့ Spain တုပ်ကွေးလောက်ကြာမြင့်မယ်လို့မထင်ကြောင်းလည်းပြောပါတယ်ကမ္ဘာတစ်လုံး Coronavirus အကူးဆက်ခံရသူ22သန်းခွဲကျော်နဲ့တိဆုံးရသူက8သိန်းနီးပါးရှိနေတာပါဒီကာယောဂါကိုမဟန့်တားနိုင်သေးပေမဲ့ရှိတဲ့ဤပညာဆေးပစ္စည်းတွေနဲ့ပဲနေ့စဉ်လူမှုဘဝမှာအတက်နိုင်ဆုံးအန္တရာယ်ကင်းအောင်ဘယ်လိုနေရမလဲဆိုတာကိုလေ့လာသင်ယူကြဖို့လိုနေပြီလို့လည်း WHO အကြီးအကဲကပြောပါတယ်။ COVID-19 virus ပိုးကူးစက်ခံမှုရှိမရှိသိနိုင်ဖို့မကြာသေးခင်ကမှအတည်ပြုပေးခဲ့တဲ့ဒရွေးကနေအများဆန်းသက်ဆစ်ဆီးတဲ့ဤကိုအရင်ကတည်းကအမေရိကန်နိုင်ငံတစ်လောကတက္ကသိုလ် college တွေမှာသုံးနေကြတာပါ။ spit test လို့လည်း college ရှိတဲ့ဒရွေးနမူနာယူဆန်းသက်ဆစ်ဆီးတဲ့ဤဟာပုံမှန်နှာခေါင်းတုပ်ပါနမူနာယူဆန်းသက်တဲ့ swab test လို့နှာခေါင်းအရင်းထိထိုးသွင်းပြီးနမူနာယူတာမျိုးမဟုတ်တဲ့အပြင်ဆန်းသက်ဖြေကလည်း24နာရီမပြည့်ခင်ရနိုင်ပြီးကုန်ကျစရိတ်ကလည်း10ဒေါ်လာလောက်ပဲကျတာပါ Saliva Direct လို့ခေါ်တဲ့ဒီဆန်းသက်နည်းကိုရေးတက်ကတော့ဆေးကြောင်းကနေ NBA American Basketball အသင်းနဲ့ NBPA Basketball အသင်းသားများအဖွဲ့တို့ပူးပေါင်းပြီးတည်ထွင်ခဲ့ကြတာလို့ဆေးကြောင်းကပြောပါတယ်ရှိတက္ကသိုလ်နဲ့အတူဒီဆန်းသက်နည်းကိုပူးတွဲတည်ထွင်သူ Illinois တက္ကသိုလ်ကဓာတုဗေဒပေါမောက်ခါကတော့ဒီနည်းဟာအချိန်ကုန်ငွေကုန်ပစ္စည်းကုန်တက်တာစေတယ်လို့ပြောပါလေ။ယောဂဆိုင်ရာဇီဝဗေဒပညာရှင် Rebecca Lee Smith ကလည်းဒီယောဂပုတ်အကူးဆက်ခံရတာနဲ့ virus ပုတ်ကလူခန္ဓာကိုယ်တွင်လှည့်လည်မြန်မြန်တိုးပွားလာနိုင်တာကြောင့်ဆန်းသက်ဆစ်ဆီးမှုအဖြစ်အမြန်ထုတ်မပေးနိုင်ရင်အဖြစ်ရချိန်လောက်မှာတခြားလူကိုကူးပြီးသွားဖြစ်သွားနိုင်တယ်လို့ပြောပါလေ။ဒါကြောင့်အမြန်ဆန်းသက်ဖြစ်ထုတ်ပြတာဟာဒီယောဂါပြန့်ပွားမှုကိုအမြန်တားဆီးနိုင်မှာဖြစ်ကြောင်းလည်းပြောပါလေ။တန်ကိုရိုလိုင်းနာတက္ကသိုလ်တာဝန်ခံတွေကတော့သူတို့ကျောင်းကထောင်းနဲ့ချီတဲ့ကျောင်းသားတွေဝန်ထမ်းတွေကိုအချိန်ကန့်တတ်မထားဘဲဒီပိုးရှိမရှိဆန်းသက်မှုတွေနေ့တိုင်းလှုပ်ဆောင်ဖို့ရှိကြောင်းပြောပါလေ။အစိတ်ခတ်ခံရတယ်လို့တံပြတ်ရှိနေတဲ့ရုရှားအတိုက်ခံခေါင်းဆောင်အလက်စီနာဗယ်နီကိုဂျာမနီမှာဆေးသွာကုနိုင်မှုသူ့မိသားစုနဲ့သူ့လက်ထောက်တွေစူးစမ်းနေချိန်မှာပဲသူ့ကိုကုသပေးတဲ့ Arms မျိုးကဆရာဝန်တွေကသူ့ကိုဆေးရုံပြောင်းရွှေ့ခွင့်ပြုလိုက်ပါပြီ။ရုရှားနိုင်ငံဆိုက်ဘီးရီးယားက Arms မျိုးဆေးရုံအထူးကုသဆောင်မှာဆေးကုသမှုခံယူနေတဲ့ Navalny ဟာမိမျောနေပြီးကျန်းမာရေးအရရွှေ့ပြောင်းမှုမသင့်ဘူးလို့ဆရာဝန်တွေကပြောခဲ့တာပါ။အခုတော့တစုံတစ်ခုဖြင့်မိသားစုကတာဝန်ခံမှာဖြစ်ပြီးတောက်ကြန်နေမှာပဲပြောင်းရွှေ့တော့မယ်လို့ပြောပါလေ။သူ့ကိုကုသပေးတဲ့ဆရာဝန်ကြီးကသူ့ရဲ့အဝတ်အစားတွေနဲ့လက်ချောင်းတွေမှာဆေးရုံသုံးဓာတုပစ္စည်းမှုန်တွေကိုစမ်းသပ်တွေ့ရတယ်လို့ပြောပါလေ။တောက်ကြံနေအစောပိုင်းမှာပဲဂျာမနီကဆရာဝန်တွေပါသူ့ကိုလာရောက်ချီးရှုကြတာဖြစ်ပြီးသူ့ကို Cinema for Peace Foundation အဖွဲ့ဆင်းလုံငှားလျင်နဲ့ဂျာမနီနိုင်ငံဘာလင်မြို့ကိုပို့ဆောင်အောင်မှာလိုက်ပါသွားကြမှာဖြစ်ပါတယ်။တမရပူတင်ကိုပြင်းပြင်းထန်ထန်ဝေဖန်လို့ရှိတဲ့နဗော်နီဟာကျေတဲ့ရင်းတွေက Tom's မြို့ကနေလျင်နဲ့လိုက်ပါလာစီမှာသတိလစ်သွားတာကြောင့် Lanky က Arms မြို့မှာလျင်အရေးပေါ်ဆင်းသက်ရပြီးရှေးကူတမှုခံယူခဲ့ရတာဖြစ်ပါတယ်။ American နိုင်ငံတောင်ပိုင်းက Caribbean Peninsula မှာအားဖြင့်မုံတိုင်းနှစ်ခုဝင်ရောက်လာဖို့ရှိပြီးဒီနှစ်ခုစလုံးဟာလာမယ့်သတင်းပတ်ထဲမှာမက္ကဆီကိုပင်လယ်ကွေ့ဒေသတွင်အားဖြင့်ဟာရီကိန်းအဆင့်ဖြစ်လာနိုင်တယ်လို့အမေရိကန်မိုးလေဝသဌာနကခန့်မှန်းပါတယ်။အပူပိုင်းမုံတိုင်းလော်ရာဟာတောက်ကြံနေအစောပိုင်းလောက်မှာကရေဘီယံပင်လယ်ထဲကမြောက်ပိုင်းလေးဝက်ကျွန်းစုအရှေ့မြောက်ဘက်မိုင်200လောက်အကွာမှာစတင်ဖြစ်ပေါ်လာဖို့ရှိတယ်လို့အမေရိကန်ဟာရီကိန်းစင်တာကပြောပါတယ်။တောက်ကြံနေနှောင်းပိုင်းမှာတော့ကရေဘီယံတောင်ပိုင်းမှာအပူပိုင်းမုန်တိုင်းမာကိုအားကောင်းလာမှာဖြစ်ပါတယ်ဒီမုန်တိုင်းနှစ်ခုစလုံးဟာမက္ကဆီကိုပင်လယ်ကွေ့ရဲ့ရွေရှားသွားနိုင်ပြီးရှေ့သတင်းပတ်ထဲမှာတော့အားပြင်းဟာရီကိန်းမုန်တိုင်းဖြစ်နေပြောင်းသွားနိုင်တယ်လို့ခန့်မှန်းထားတာပါ
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိ524 kHz 1233ည540 kHz 1433ည551 kHz 5809နဲ့590 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တာရဲ့နောက်ဆုံးရသတင်းတွေကိုကျွန်တော်ရမထွန်းကဆက်လက်ကြီးညာပေးတော့ပါမယ်ရန်ကုန်တိုင်းပစံတော်မြို့နယ်က House of Orchid Hotel ပိုင်ရှင်ဦးထီအောင်ကိုနိုင်ငံတော်အကြီးအကျယ်ပြည်စီမှုပုံမှန်နဲ့အမှုဖွင့်ဖမ်းဆီးလိုက်ပါတယ်ပစံတော်မြို့နယ်အထွေထွေအုပ်ချုပ်ရေးမှူးဦးချမ်းကျင်းအောင်ကတရားလိုပြုလုပ်ပြီးနိုင်ငံတော်အကြီးအကျယ်ပြည်စီမှုပုံမှန်124ကနဲ့အရှေ့ပိုင်းခရိုင်တရားရုံးမှာဩဂုတ်လ21ရက်တောက်ကြနေ့ကတရားစွဲဆိုလိုက်တာလို့ပြည်တွင်းသတင်းတွေမှာဖော်ပြထားပါတယ်ခုလိုတရားစွဲတဲ့နေ့မှာပဲတရားရုံးရမန်နဲ့ဦးထီအောင်ကိုအင်းစင်တောင်မှာဖမ်းဆီးချုံနောက်ထားလိုက်တယ်လို့သတင်းတွေကဖော်ပြထားပါတယ်ဘယ်လိုအချက်တွေပေါ်အခြေခံပြီးသူ့ကိုပုံမှန်124ကနဲ့စွဲရဆိုတာကိုရှင်းရှင်းလင်းလင်းမသိရသေးပေမဲ့ Facebook လူမှုကွန်ရက်မီဒီယာမှာ NLD အစိုးရနဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တို့အပေါ်ငွေကြေးကိစ္စဆက်စွဲဝေဖန်မှုတွေနဲ့ဆက်နွယ်နေနိုင်ကြောင်းနိုင်ငံရေးအခက်အခဲတွေကသုံးသပ်နေကြပါတယ်နိုင်ငံတော်အကြီးအကျယ်ပြည်စီမှုပုံမှန်124ကဟာအမကန်ရနိုင်တဲ့ပုံမှန်မျိုးမဟုတ်ပဲအမြင့်ဆုံးငွေတန်းနဲ့ထောင်တန်းတသက်တကျုံးကနေအနည်းဆုံးငွေတန်းနဲ့ထောင်တန်း3နဲ့ဒါမှမဟုတ်ငွေတန်းကြီးပဲလဲချမှတ်နိုင်ပါတယ်ဦးထီအောင်ဟာအခုလာမယ့်2020ရွေးကောက်ပွဲမှာကော်မူမျိုးနယ်ကနေ NLD ကောင်းဆောင်တောင်ဆန်းစုကြည်နဲ့ထိတ်တိုက်ရှင်ပြိုင်ဖို့တတိပုဂ္ဂလကိုယ်စားလှောင်းဖြစ်အမြင့်ဆုံးတင်သွင်းထားသူလည်းဖြစ်ပါတယ် NLD ပါတီဥက္ကဋ္ဌတောင်ဆန်းစုကြည်ဟာနိုင်ငံခြားထောက်ပံ့တွေယူထားသူလို့ဆိုပြီးတောင်ဆန်းစုကြည်ကိုရွေးကောက်ပွဲကိုယ်စားလှောင်းစီရင်ကနေပယ်ဖျက်ပေးဖို့ဦးထီအောင်ကဩဂုတ်လ12ရက်နေ့ကရှောက်ထားခဲ့ပေမဲ့ရွေးကောက်ပွဲကော်မရှင်ကပယ်ချခဲ့ပါတယ်။ဩဂုတ်လ21ရက်နေ့ည7နာရီအချိန်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ကြေညာချက်အရမြန်မာနိုင်ငံမှာ COVID-19 လူနာ10ဦးထပ်ပြီးအတည်ပြုလိုက်တဲ့အတွက်စုစုပေါင်းကူးစက်သူ419ဦးရှိသွားပြီဖြစ်ပါတယ်။မနက်ပိုင်း7နာရီထုတ်ပြန်ချက်မှာလည်း10ဦးတွေ့ရှိကြောင်းကြေညာထားတာဖြစ်လို့တရက်တည်းလူနာ10ကူးစက်ခံရကြောင်းအတည်ပြုကြေညာခဲ့တာလည်းဖြစ်ပါတယ်။ည7နာရီအချိန်ထုတ်ပြန်ချက်အရဩဂုတ်လ21ရက်နေ့အတွက်ဓာတ်ခွဲနမူနာ964ခုစစ်ဆေးခဲ့တာမှာအခုလိုယောဂပိုးကူးဆက်သူနောက်ထပ်10ဦးတွေ့ရှိတာဖြစ်ပါတယ်။အတည်ပြုလူနာ10ဦးစလုံးဟာရခိုင်ပြည်နယ်စစ်တွေမြို့ကဖြစ်ပြီးအသွာလာကန့်သတ်ထားသူတွေက4ဦးနဲ့6ဦးကတော့စောင့်ကြည့်လူနာတွေဖြစ်ပါတယ်။သူတို့အားလုံးမှာပြပခီးသွေးရာဇဝင်မရှိဘဲပြည်တွင်းမှာကူးဆက်တာလည်းဖြစ်ပါတယ်။အဲ့ဒီထဲက9ဦးက COVID-19 အတည်ပြုလူနာအမှား389နဲ့395ဦးနဲ့ထိတွေ့ဆက်ဆံခဲ့သူတွေဖြစ်ပြီးကျန်9ဦးကတော့ COVID-19 အတည်ပြုလူနာတွေနဲ့ထိတွေ့မှုမရှိခဲ့သူတွေဖြစ်ပါတယ်။ကူးစက်မှုအများစုဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်စစ်တွေမြို့မှာညမထွက်ရမိန့်ကိုစစ်တွေမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးဦးစီးဌာနကမနေ့ကထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံမှာတခွဲအတည်ပြုလူနာဟောင်းတွေထဲသေဆုံးသူက6ယောက်ရှိပါတယ်။စက်တင်ဘာလ10ရက်နေ့ကစလို့ဟောင်ကောင်မှာ COVID-19 စမ်းသပ်စစ်ဆေးမှုတွေကြကြပြတ်ပြတ်ပြုလုပ်သွားမယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတောက်ကြနေကပြောပါတယ်။
中央政府今次支援香港的抗疫是三大
項目。主要的COVID-19疫情疫嘛，市民在東區內抗疫被到嘛撇掉，不過從市民這邊呢，藥物設施務類都陸續轉漸漸變變漏到嘛撇掉，第一時間我September 1日呢嘛殺的嘛撇逼。နောက်ပါအတွင်းပြည်စီအောင်လှုပ်ဆောင်သွားနိုင်ဖို့မျှော်လင့်ကြောင်းအုပ်ချုပ်ရေးမှူးလမ်ကပြောပါရယ်အခုအစီအစဉ်ကိုတရုတ်ပြည်မကြီးကအဖွဲ့ဝင်60ပါဝင်တဲ့အဖွဲ့ရဲ့အကူအညီနဲ့ပြုလုပ်သွားမှာဖြစ်ပြီးဒါဟာအထူးအုပ်ချုပ်ခွင့်ရဟောင်ကောင်ရဲ့ COVID-19 ထိန်းချုပ်ရေးဆောင်ရွက်မှုတွေမှာတရုတ်အစိုးရကပထမဆုံးပါဝင်ကူညီတာလည်းဖြစ်ပါရယ်ဒီလိုစစ်ဆေးမှုတွေမှာပါဝင်လူတွေအနေနဲ့ကိုယ်သဘောဆန္ဒနဲ့ကိုယ်အစစ်ဆေးခံနိုင်တယ်လို့လမ်ကပြောပါရယ်ဒါပေမဲ့ယောဂဆန္ဒစစ်ဆေးရမှာအသုံးပြုမဲ့ကိရိယာတွေကတရုတ်ပြည်မကြီးအခြေဆိုင်ကုမ္ပဏီတစ်ခုကဖြစ်တာကြောင့်ဒေသခံတချို့အကြားစိုးရိမ်ပူပန်မှုတွေကတော့ထွက်ပေါ်လာခဲ့ပါတယ်။ဟောင်ကောင်မှာ COVID-19 ကူးစက်ခံရသူ4600နဲ့သေဆုံးသူက85ယောက်ရှိပါတယ်။တောင်တရုတ်ပင်လယ်တွေကတရုတ်စခန်းတွေရှိရာကျွန်းတွေအနီးကိုဖိလစ်ပိုင်စစ်လေယာဉ်တွေဆေးလွတ်တာဟာနိုင်ငံရဲ့အချုပ်အခြာအနာကိုထိပါစေတယ်လို့တရုတ်နိုင်ငံကပြောပါတယ်။ဒါကြောင့်ဒီလိုတရားမဝင်ရန်စတဲ့လုပ်ရက်တွေကိုရပ်ဆိုင်းပေးဖို့တိုက်တွန်းတယ်လို့လည်းတရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရဇော်လီယန်ကတောက်ကြနေတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။
非方派军机侵入中国南沙
တရုတ်တို့ခြေဆိုင်ထားတဲ့ Sputnik ဂျွန်းရဲ့အနေကဝင်းဟင်ပိုင်နယ်ကိုဖိလစ်ပိုင်ဘက်ကစစ်လေယာဉ်တွေဆွလွတ်နေတာကတရုတ်နိုင်ငံရဲ့အချုပ်အခြာအနာနဲ့လုံခြုံရေးကိုအားနည်းတည်ပါစေကြောင်း ဖိလစ်ပိုင်လေးနဲ့အဲဒီလိုတရားမဝင်ရန်စားတဲ့လူရက်တွေကိုအများဆုံးရက်ဆိုင်မှုတရုတ်နိုင်ငံကတိုက်တွန်းကြောင်းတရုတ်ပြောခွင့်ရဇော်လီဂျန်ပြောသွားတာဖြစ်ပါတယ်။ဇာတာပတိနေတုန်းကတော့တနင်္ဂနွေအရင်ပွားနေတဲ့စကာဘိုရာတောင်ကျွန်းဒီဖိလစ်ပိုင်ငါးဖမ်းသမားတွေစီကငါးဖမ်းပစ္စည်းတွေကိုတရုတ်တို့သိမ်းယူသွားတဲ့ကိစ္စအပေါ်ဖိလစ်ပိုင်နိုင်ငံကတတ်မှန်စာတစောင်းပေးဖို့ကန့်ကွက်ထားခဲ့ပါတယ်။မဟာဗျူဟာကြားတဲ့တောင်တရုတ်ပင်လယ်ရေလန်းကျောင်းတွေမှာတရုတ်တို့ရဲ့ရန်လိုတဲ့လှုပ်ရှားမှုတွေကြောင့်အမေရိကန်နဲ့မဟာမိတ်တွေကဒေသတွင်းလူမျိုးရေးအခြေအနေတွေပေါ်စိုးရိမ်မှုတွေထွက်ပေါ်နေချိန်မှာဖိလစ်ပိုင်နိုင်ငံကအခုလိုကန့်ကွက်ခဲ့တာလည်းဖြစ်ပါတယ်။တူရကီနိုင်ငံအစ္စတန်ဘူလ်မြို့ကရှီယောင်းအော်သိုဒေါ့ကစ်ခရီးယန်ဘုရားကျောင်းကြီးနောက်တစ်ခုနဲ့လူကြိုက်များတဲ့ပြတဲ့တစ်ခုကိုမွတ်စလင်ဘာသာဝင်တွေဝတ်ပြုရာပရိတွေအဖြစ်ပြောင်းလဲဖြစ်ဖို့တူရကီဝန်ကြီးချုပ်ရာဆက်တယုပ်အာရိုဝန်ကတောက်ကြာနေကအမိန့်ပေးလိုက်ပါတယ်။နာမည်ကြီးဟာဂီယာဆိုဖီယာအော်သိုဒေါ့ကစ်ခရီးယန်ဘုရားကျောင်းကြီးကိုပရိအဖြစ်ပြောင်းလဲပြီးတလကြာမှာအခုလိုခရီးယန်ဘုရားကျောင်းနဲ့ပြတဲ့တွေကိုပလီဖြစ်ထပ်မံပြောင်းလဲပြစ်လိုက်တာလည်းဖြစ်ပါတယ်။နိုင်ငံအတွင်းကုန်စည်နှုန်းကြီးမြင့်မှုနဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးမရေမြာမှုတွေရင်ဆိုင်နေရချိန်မှာအခုလိုရှေးအောင်အဆောက်အဦတွေကိုပလီဖြစ်ပြောင်းလဲပြစ်နေတာဟာနိုင်ငံအတွင်းကရှေးဟိုဆန်ဝါဒီတွေနဲ့မြို့သားရေးဝါဒီတွေရဲ့ထောက်ခံမှုပိုပြီးရလာအောင်ဝန်ကြီးချုပ်အာရဝန်ရဲ့ကြိုးပမ်းမှုတရလည်းဖြစ်ပါတယ်။Holy Savior in Chora လို့ခေါ်တဲ့ Orthodox Christian ဘုရားကျောင်းကြီးဟာ Byzantine ခေတ်ကတည်ဆောက်ခဲ့တာဖြစ်ပြီးဆလိယာဇုနစ်ကနယံစီရေးပကြီးတွေနဲ့အလှဆင်တာတာဖြစ်ပါတယ်။ပြားရိတ်ကနေပလီအဖြစ်ပြောင်းလဲလိုက်တဲ့တမိုင်းဝင်ခါရီယဲဆာဦးကတော့ Hagia Sophia ဘုရားကျောင်းလို့နှစ်ပေါင်းတထောင်သက်တမ်းရှိပြီးဖြစ်ပြီး Ottoman Turk တွေကပလီအဖြစ်ရာဇုနစ်တစ်ဝက်ကြာအသုံးပြုခဲ့ပါတယ်။ဒုတိယကမ္ဘာစစ်အပြီးမှာတော့တူရီနိုင်ငံကိုဘာသာရေးကိုအခြေခံတဲ့နိုင်ငံ Secular State ဖြစ်ထူထောင်မှုကြိုးပမ်းချိန်မှာပြရိုင်ဖြစ်ပြောင်းလဲဖြစ်ခဲ့တာဖြစ်ပါတယ်ခင်ဗျာ စနေနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ကျွန်တော်ဝင်းမင်းပါစကိုင်းပြည်နယ်စစ်တွေမြို့မှာ COVID-19 ရောဂါပိုးတွေ့သူရုတ်တရက်တက်လာပြီးတနင်္ဂနွေလုံးမှာလည်း400ကျော်အဆင့်ကိုရောက်သွားပါပြီစကိုင်းနဲ့နေဆက်ချိနေတဲ့ဘင်္ဂလားဒေ့ရှ်အပါအဝင်အိန္ဒိယမှာလည်းဒီကူးစက်မှုနဲ့သေနှုန်းတွေကတဟုန်တိုးတက်နေချိန်မှာအခုအချိန်တွေကဘယ်လောက်ထိဆိုးရပြီးဘယ်လိုပြင်ဆင်မှုတွေလုပ်ထားပါလဲ။ကျန်းမာရေးနဲ့အာဂဇဝန်ကြီးဒေါက်တာမြင့်ထွေးကိုမေးမြန်းထားပါလဲ
။ဟုတ်ကဲ့ကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးခင်ဗျာကျွန်တော်တို့အခုစစ်တွေမှာပေါ့နော်ရုတ်တရက်ဒီပိုးတွေ့တဲ့သူများလာတဲ့အတွက်တနင်္ဂနွေလုံးမှာလည်းဆိုးရိမ်နေကြပါတယ်ဆရာရခိုင်ပြည်နယ်ပြင်ပေါ့နော်။အဲ့တော့ဆရာအနေနဲ့ရောဘယ်လောက်ထိဒီကူးစက်မှုပေါ်မှာဆိုးရိမ်မှုတွေရှိနေလဲဆရာ
။ဆိုးရတယ်လေဆိုရင်ရတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ genomic sequencing လုပ်လိုက်တယ်လေကျွန်တော်အိန္ဒိယဝင်လာတဲ့ပိုးရယ်နောက်တရုတ်ကဟာ genomic sequencing လုပ်တဲ့အခါမှာ10ခုလုပ်တဲ့အချိန်မှာ6ခုမှာက D614G မှာ G614 ဟာ G ဖြစ်သွားတယ်အဲ့တော့ဒီကောင်ဖြစ်လို့ရှိရင်ကမ္ဘာမှာကြည့်တဲ့အတိုင်း infectivity ကဆယ်စားလောက်အထိကိုတက်သွားတယ်လို့ပြောတဲ့အပြင် viral load ကလည်းအရင်များလာနိုင်တယ်လေဒီဘာကြောင့်လဲဆိုတော့နည်းနည်းဆိုရင်လေဆိုတော့ရခိုင်မကခဏလေးအတွင်းတော်တော်များပါတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီစိုးရင်စရာကောင်းတဲ့အတွက်ပေါ့နော်အဲ့ဒီအတွက်ဆရာတို့ဘာတွေလက်ရှိပြင်ဆင်ထားတာလဲရှိလဲဆရာ
အခုရခိုင်ကိုကျွန်တော်စစ်ဖို့ပြောထားတယ်ရခိုင်မှာရှိတဲ့ဒီ COVID-19 virus ရဲ့ genomic sequence ကိုကျွန်တော်လုပ်ဖို့ပြောထားတယ်အဲ့ဒါဆိုလို့ရှိရင်တော့ဒီဘာကြောင့်လဲဆိုတော့ခါတိုင်းဒီဘက်မှာရောဂါမှအရင်ပြတ်တဲ့ဒီရင်းစိမ်တို့ဖြစ်တာတွေကတိတ်မများဘူးနှီးတယ်ပေါ့ infection ကလေ transmission ကနှီးတယ်အဲ့တော့ရခိုင်ကနည်းနည်းလေးညံနေဆိုတော့ကျွန်တော်တော်တော်သတိထားနေတယ်ဒီအဲ့ဒါကြောင့်ကျွန်တော် stay home
အိမ်ပါပဲအဓိကနေပေးဖို့ပါဆရာနော
်စစ်တူမျိုးပါ stay home လုပ်တယ်တပ်ပြီးတော့လေရင်တွေကိုလည်းရလိုက်တယ် rally site တော့ရှိမှာပေါ့လေအဲ့တော့အရေးကြီးတဲ့လူကပြန်လာလို့ရှိရင်လည်းကျွန်တော်ဒီမှာ quarantine လုပ်မယ်လုပ်ပြီးတော့ troops တော့တစ်ခါယူပြီးတော့ negative ဖြစ်မှ quarantine center တွေကကျွန်တော် release ပြန်လုပ်မယ်အဲ့ဒီကိုလည်းရထိုင်မက်ကိုလည်းမလိုတဲ့လူတွေကိုအသွားခိုင်းဘူး ICRC တို့ဘာတို့ကတော့ကျွန်တော်ပြေးမယ်ဟုတ်လားဒါတော့ special permission နဲ့သွားခိုင်းမယ်သွားလို့ရှိရင်လည်းသူက2လလောက်ဒီခေတ်မှာနေမှာပဲပြန်လာပြန်လာရင်ကျွန်တော်တို့ throat swab လက်ခါယူပြီးပါ negative ဖြစ်ပါသားလေး release လုပ်မှာပေါ့ကျွန်တော်တို့ကဒါကိုသိချမကင်တယ်လိုက်ရင် secondary အကြီးဖြစ်လာဖို့ကျွန်တော်လည်းစိုးရင်လေနော်နောက်ပြီးရခိုင်ရထွက်တဲ့ကုန်းလမ်းကြီးကကျွန်တော်အကုန်ဟိုပိတ်ထားတော့ပို့ပေါ့လေကုန်းလမ်းမှာဆင့်နေ quarantine လုပ်ပဲအကုန်လုံးဟိုဒီရခိုင်ဒီမှာလည်းဆွလို့ရအောင် gene expert တစ်လုံးရှိရဘူးနောက်တစ်လုံးထည့်လိုက်တယ်နှလုံးဖြစ်ပြီးဒါ microbiology ဆီပါအဲ့ဒီကိုပို့လိုက်တယ်နောက်ဒီနေ့ပဲနေစည်းဆရာဝန်၃ယောက်ပို့လိုက်တယ်သူတို့ volunteer လုပ်တာနော်ကိုယ်ရင်ကြွားတယ်တဲ့ဘာလို့အတေးကပတော်လို့ ventilator သုံးဖို့လိုမယ်ဆိုရင်လည်း၃ယောက်ပေါ့ဆိုတော့လောလောဆယ်အခြေအနေမှာတော့ကျွန်တော်တနင်္ဂနွေလုံးမှာအခုဖြစ်တာ၄ယောက်ကျော်ဖြစ်တဲ့အထဲမှာ ventilator သုံးရတာအလုံး၅ယောက်ပဲရှိပြီ mastery တက်ကစားပြီးတော့တို့ပြင် ICU ထဲမှာဝင်တဲ့လူစုစုပေါင်းပေါ့လေ20 bed မှာချနေဒီချိန်ကြီးက ခရောင်မစဲပဲရှိသေးတယ်။အခုလောလောဆယ် ICU မှာတင်းနေလူတွေတယောက်မှရှိဘူး။ Ventilator တွေတယောက်မှမရှိသေးဘူး။အဲ့ဒီလိုကောင်းတဲ့အခြေအနေမှာတော့ဟို short တက်လို့မရဘူးလေ။အဲ့ကြောင့
်ဟုတ်ကဲ့။အဲ့တော့တရအထက်မှာဘယ်လောက်လောက်စစ်နေမယ်မှန်းလားဆရာ
။အဲ့ဒီကောင်ကတော့သိအများကြီးစစ်လို့မရဘူး။20 30 လေးအဲ့လောက်ပဲစလို့ရတယ်အဲ့တော့အပြားကြီးစစ်တာကျွန်တော်ပြကြမလို့ဘူးလေနဲ့ NHL လို့ရှိရင်တရားလဲဆင်းရင်900လဲစလို့ရတယ်2000ပြီးတော့ကျွန်တော်စစ်လို့ရတယ်မကြခင်တပတ်လောက်အတွင်းကို10လောက်ပြင်မှာကိုတောင်ကြီးပါစာရီစစ်လို့လုပ်တော့မလ
ို့ဟုတ်ကဲ့အဲ့တော့အခုဒီပြင်းပြင်းထန်ထန်ဖြစ်မလာဘောနော်ဆိုရတော့လည်းပဲဆရာတို့ခုလုပ်နေတဲ့ဒီကာကွယ်ထိန်းချုပ်မှုအစီအစဉ်တွေအပေါ်ဆရာဘယ်လောက်ထိစိတ်ချယုံကြည်မှုရှိထားလဲဆရာ
အဲကျွန်တော်တို့ကတော့စိတ်ချယုံကြည်ပါဆိုကျွန်တော်တို့ကတခိုင်ပြည်နယ်ရှိတဲ့ပြည်နယ်ဦးစီးဘူးရဲ့ဝန်ထမ်းတွေပြင်ကျွန်တော်တို့က central နေပြီးတော့ rapid response team ဆိုပြီးတော့ expert တွေလည်းထပ်ထားပါတယ်။နောက်ရခိုင်ပြည်နယ်ကျွန်တော်တို့ကအချင်းချင်းတွေနေဒီ telephone နဲ့ဒီ viber နဲ့တစ်ချိန်လုံးပြည်နယ်ဦးစီးဘူးနဲ့လည်းဆက်သွယ်ရှိတယ်။ကျွန်တော်တို့ထားတဲ့ဒေါက်တာညံဝင်းမြင့်စွာ US train ပါ CDC မှာ train လုပ်ထားတာမကြသေးပြန်လာတာ။သူလည်းဆိုလို့ရှိရင်တရက်ကိုတစ်ခါသူကကျွန်တော်ကို report လုပ်ရပါတယ်။အဲကျွန်တော်ဆိုလိုတာကတော့လုံးဝဟိုအခြေအနေဒီပြင်းနေပေါ်ရ real time situation တွေကိုကျွန်တော်ဘိုးကနေပြီးတော့ပြင်ကြားချက်တွေထုတ်တယ် modify လုပ်ပြီးရင်လုပ်မယ
်ဟုတ်ကဲ့ဆရာကြီးကျွန်တော်တို့အကောင်းဆုံးပြင်ဆင်ထားတော့လဲပဲပေါ့နော်အဆိုးဆုံးပို့ဆိုးလာနိုင်ရင်ဝူဟန်မှာလိုအပြည့်အဝလောက်ဒေါင်းလုပ်ဖို့ကော
အခု stage ဆုံးနေနိုင်ရင်တော့နိုင်မရရင်တော့ကျွန်တော်လုပ်ရမယ် second stage ပေါ့နော်ကျွန်တော်ဒီအချိန်မှာကျွန်တော်မလျှော့ဘူးခင်ဗျာနည်းနည်းတော်တော်ကိုကြမ်းကြမ်းပေါ့လေ aggressive ကျွန်တော်တို့လုပ်ပါတယ
်ဟုတ်ကဲ့ဆရာပြည်သူတွေရောဘာမှကျင်နေလဲဆရာ
ပြည်သူတွေအဓိကဒါပဲဆရာဒီယောဂမှာ the best approach is the social distancing ne
okay ဒီခက်ခွက်ခွာနေတဲ့နေ့ကအကောင်းဆုံးကာကွယ်နည်းပါဆရာနော
် the best approach ne no master ne see you are see you master ဒီ fish ကတမ်းမယ်ဒါတော့လက်ရှိဒါတွေပဲသိအဆူတူးမဟုတ်ပါဘူးဒီယောဂပြည်သူကဟိုလုပ်ချင်နေဆိုရင်ဒါအကုန်ပြီးရဆရာ social distancing တော့ကိုယ့်အိမ်ထဲမှာကိုယ်နေရင်ဘာမှမဖြစ်ဘူးဆရာလုံးဝဖြစ်နိုင
်ဘူး okay အားလုံးစင်ပြေအောင်မြင်ပါစေဆရာစီစဉ်များကြီးပါကျွန်တော်ဝင်းမြန်ပါ
မြန်မာနိုင်ငံမှာ covid-19 ပြည်တွင်းကူးစက်မှုနှုန်းအစုလိုက်ပြုံလိုက်တကြောပြန်ဖြစ်လာတဲ့အတွက်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မခံရအောင်ပြည်သူလူထုအထူးသတိထားကာကွယ်ကြဖို့စေပညာရှင်တွေရဲ့သတိပေးအကြံပြုချက်တွေကိုကျွန်မစုမုံကစူးစီးတင်ပြပေးကြပါတယ်ရှင်။ကမ္ဘာ့ကာယရောဂါ COVID-19 မြန်မာပြည်ထဲမှာပြည်တွင်းကူးစက်မှုခေတ္တငြိမ်သက်သွားပြီးတဲ့နောက်ဒီသတင်းပတ်ထဲမှာပဲပြည်ပခီးသွားရာဇဝင်မရှိပဲရောဂါပိုးရှိသူကနေတဆင်ဆက်နွယ်သူတွေကိုပါကူးစက်လာတာကြောင့်ရခိုင်ပြည်နယ်တွင်းမှာတကြောပြန်အစုလိုက်ပြုံလိုက်ကူးစက်မှုတွေများလာတဲ့အတွက်ပြည်သူလူထုကြားမှာစိုးရိမ်ပူပန်မှုတွေပိုတိုးလာနေတာပါဒီလိုပြည်တွင်းကူးစက်မှုပြန်ပြီးတော့ဖြစ်လာတဲ့အချိန်ပြည်သူတွေရောဂါပိုးကူးစက်ခြင်းမခံရအောင်သတိလက်လွတ်မနေကြဘဲဂရုစိုက်နေကြဖို့ကိုဗစ်ရောဂါကူးစက်မှုတိုက်ဖျက်ရေးလုပ်ငန်းရှင်တွေမှဝိုင်းဝန်းကူညီလှူအားပေးနေတဲ့စေတနာဝန်ထမ်းဆရာဝန်တွေကပညာပေးစော်ဩနေကြပါတယ်နေမကောင်းဖျားနာလာရင်ချက်ချင်းဖျားနာကူအခမဲ့ဆေးကန်တွေကိုလာကြဖို့ community clinic ဆေးကန်ဖွင့်တဲ့အချိန်မဟုတ်ပဲပြင်ပချိန်တွေမှာလည်းတာဝန်ခံဆရာဝန်တွေကိုချက်ချင်းဆက်သွယ်ကြဖို့ဖြားနာကူဆေးကမ်းများရန်ကုန်ကိုရဲ့တာဝန်ခံဆရာဝန်ဒေါက်တာကျော်မင်းထွန်းကတိုက်တော်ပါတယ
်ဖြားနာလူနာကိုတော့အဓိကစစ်မှန်ဝန်ကြီးဌာနရှိရဲ့ဆရာဝန်တွေရှိရဲ့ဒီဆေးကမ်းဆေးရုံတွေပေါ့နော်လာပြပြီးတိုင်ပင်ပါပေါ့နော်အဓိကဆက်ဆေးမတော့ဘဲနဲ့ကျွန်တော်ရှိရဲ့နေရာကိုလာပြီးတော့တိုင်ပင်ပြီးတော့ပြသပါအဲ့ဒါမှာကျွန်တော်ဘက်ကနေစမ်းသပ်ပြီးတော့ဒီလူနာကိုဘေးဟုတ်လားမဟုတ်ဘူးလားပေါ့နော်ကျွန်တော်ခွဲခြားပြီးတော့ကျွန်တော်ဒီကိုဗစ်ဆိုရင်ကိုဗစ်နဲ့ပတ်သက်တဲ့ဒီကုသမှုကိုကျွန်တော်တို့ဒီစစ်ဆေးမှုတွေလုပ်ပြီးတော့ဒီရပိုင်းမျိုးမှာပေါ့နော်ဒီခြားနာလူနာနဲ့တက်လာတယ်။ဒီနည်းနည်းသတိထားတဲ့အနေအထားဖြစ်နေပါတော့ကိုကလေ။ဒီကနည်းနည်းပြိတ်တဲ့ချိန်ကျရင်လူသားတွေကဘာလို့မှမသိဘူးဆိုရင် community service line ကို network page မှာအဲတာဝန်ခံတို့နဲ့ဆက်ဝင်ဒီ folder တွေပြည့်ပြည့်တောင်းပြီးတော့ကျွန်တော်ဘက်ကနေညွှန်ကြားပေးမယ်။ဘာလို့တင်းနေ၊ဖယ်သွားတင်းနေ၊ဘာလို့တင်းနေပေါ့နော်
။လူလူကြားတဆင့်ခံထိတွေ့မှုတွေကနေ coronavirus ပိုးကူးစက်မှုနှုန်းတွေတခြားမျိုးရည်တွေစီကိုပါကူးစက်မှုတွေဆက်မဖြစ်ပွားရအောင်အထူးသတိထားကာကွယ်ကြဖို့လူလူကိုကျန်းမာရေးပညာပေးနေတဲ့အထွေထွေယောဂါကူဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကအခုလိုသတိပေးပါတယ
်။ချစ်တာသာတော့ကတော့ကြောက်ပြီးလိုင်းနာကြတဲ့လူတွေရှိတယ်။အခုချိန်မှာတော့ပြန်ပြီးတော့စနစ်တကျလိုင်းနာဖို့အတွက်ကိုကျွန်တော်ကအကြံပြုချင်တာပေါ့နော်။ဒါဆိုတော့ကိုယ့်ရဲ့ပတ်ဝန်းကျင်မှာချိန်မကြွေးဟိုးရောက်လာနိုင်တဲ့ဆိုပြီးတော့မှတ်ပြီးတော့ဆောင်ရံဆောင်ရံခန္ဓာကိုယ်ပတ်ဝန်းကျင်ကပိုးပြီးကိုယ့်ရဲ့ခန္ဓာကိုယ်ရဲ့ဟိုမကူရောက်ရေကိုစနစ်တကျတားဆီးဖို့ကလူတိုင်းအတွက်အခုချိန်မှာရေးကြည့်တယ်လို့ပြောချင်ပါပြီးတော့အခုဒုတိယလိုင်းမှာတော့ဒီစစ်တွေကအဲ့ဒီကနေတစ်ချိန်တည်းမျိုးတွေကိုမကူဆက်အောင်ပြောင်းရှိအောင်ညံကြက်တဲ့နဲ့ဒီမျက်ခြေမပြတ်ဘဲနဲ့ဆောင်ရွက်နေမယ်ဆိုရင်တော့ကိုယ့်ရဲ့စီကိုကူဆက်မှုတော့ဆော့ချနိုင်မယ်လို့ဆရာတော်မြင်ပါတယ
်ကျန်းမာရေးဝန်ကြီးဌာနအပါအဝင်ဆေးပညာရှင်တွေဆရာဝန်သူနာပြုတွေဘက်ကကိုဗစ် -19 ရောဂါကူးစက်မှုထိန်းချုပ်ကာကွယ်နိုင်ရေးအရှိန်မြင့်လှုပ်ဆောင်နေချိန်မှာပဲလူထုကလည်းပူးပေါင်းပါဝင်ကြပါလို့စေတနာဝင်တဲ့ဆရာဝန်ဒေါက်တာကျော်စွာဦးကတိုက်တွန်းပါတ
ယ်။ဒီခိုင်မှာဒေတာတွေကူးစက်မှုတွေတွေ့လာတဲ့ကြောင့်မို့လို့ချက်ချင်းကျွန်တော်ကအရေးပေါ်တုံ့ပြန်မှုတွေချက်ချင်းလုပ်ပါတယ်။ကျွန်တော်မိသားစုပြည်ပိုင်းကလည်း အရေးပေါ်ချက်ချင်းဒီသုံးပြန်မှုနဲ့ကာကွယ်မှုတွေကိုလုပ်စီချင်ပါတယ်။ဟိုကျွန်တော်ပရမလိုင်းတော့အလိုပဲအားလုံးကစုပေါင်းရင်ဟာအပေါ့ပဲနဲ့အားလုံးဝိုင်းဝန်းပူးပေါင်းနေချင်တာပါ။ဘာလို့ဆိုတော့ကျွန်တော်တို့ဒီဒုတိယလိုင်းရဲ့ဖြစ်နိုင်ခြေကဟိုပို့ပြီးတော့လည်းကူးစက်မှုလုံးများနိုင်တယ်။ညံလဲညံနိုင်တယ်ပေါ့နော်။အဲ့ဒီအတွက်ကျွန်တော်တို့အလူအပီတူတွေကစက်မိုင်နဲ့အားလုံးကထုတ်ပြန်ထားတဲ့အပြင်သွားတိုင်းပတ်သက်နှကောင်းဒီပတ်ကိုတက်ဖို့ရယ်လက်ကိုမကြခဏဆေးဖို့တော့တောင်းနေတဲ့အဓိကတိုက်တွန်းလို့တဲ့
လူမှုကွန်ရက်တွေအွန်လိုင်းမီဒီယာတွေကနေပြက်လှန့်လာနေတဲ့ကိုဗစ်ဆိုင်ရာသတင်းစကားတွေကိုစစ်စစ်ဆင်ခြင်လေ့လာကြဖို့အထူးသဖြင့်အခုလိုအရေးပေါ်ကာလမှာကာကွယ်ရေးမျက်နှာဖုံးနှာခေါင်းစီးလိုစံမာရေးဆိုင်ရာဆေးဝါးပစ္စည်းတွေရောင်းဝယ်မှုတွေမှာလည်းအမျက်မထုတ်ကြဖို့ကိုစံမာရေးဝန်ကြီးဌာနအပါအဝင်ဆေးပညာရှင်တွေနဲ့စေတနာဝန်ထမ်းဆရာဝန်တွေကပါမေတ္တာရက်ခံနေကြပါတယ်ရှင်ကျွန်မစုမောပါ
ဩစတြေးလျနိုင်ငံကဌာနေတိုင်းသားရက်ဆိုတော်တွေကထိခိုက်လွယ်ဆုံးသူတွေကိုကိုဗစ် -19 ကာယောဂကာကွယ်ရေးအတွက်အကူအညီပေးနေပါတယ်။ကာယောဂကာလအတွင်း App Origin နဲ့ဌာနေတိုင်းသားလူမှုသံဝန်ကိုကူညီဖို့အတွက်ပူးပေါင်းကြိုးပမ်းနေကြပါတယ်။ဌာနေတိုင်းသားတွေဟာနှလုံးအသက်အသက်ရှူလမ်းကြောင်းစီးကျိုနဲ့ကန်ဆာဆားတဲ့ယောဂတွေဖြစ်နှုန်းအများဆုံးဖြစ်ပါတယ်။မျိုးငယ်လေးတွေနဲ့မျိုးကြီးတွေမှနေထိုင်ကြတဲ့ဩစတြေးလျဌာနေတိုင်းသား80ရာခိုင်နှုန်းအတွက်ဗိုင်းရပ်စ်ပိုးပြန့်နှံ့တာကိုကာကွယ်နိုင်ဖို့ညပေးလှုပ်ရှားမှုအသင်းနဲ့အချိန်မြင့်တင်ပေးလိုက်ပါတယ်။စစ်နေမျိုးကနေတင်းနောက်ဖဲမာဆာက VOA အတွက်ပေးပို့ထားတဲ့တဲ့ရင်ကိုကျွန်တော်မျိုးစင်ဆက်ကပြောပြပေးမှာပ
ါဒါကကျမတို့ရဲ့အလုပ်ပါညီမလေးကစိုးနိုင်ပါတယ်ဆက်စိုးပါ
သချင်းနာမည်က 1.5 လို့ခေါ်ပါတယ်ဒီသချင်းကစိတ်ချရတဲ့ 1.5 မီတာအကွာမှာခက်ခွာနေဖို့ရေးဆက်ထားတာဖြစ်ပြီးဩစတြေးလျမြို့နယ်ထိုင်းနေတိုင်းလူမှုတိုင်ဝမ်တော်ကြီးရွယ်ပါတယ်ဒီသချင်းကိုစစ်နေမျိုးကလူငယ်ထိုင်းနေတိုင်းသားဆိုတော့ဖြစ်တဲ့မီကေရှာမဆလာနဲ့ပူးတဲ့ရေးဆက်ထားတာဖြစ်ပါတယ်
ကျမတို့တချင်းတွေဖန်တီးပြီးလူမှုအတိုင်းဝိုင်းကိုကိုဗစ်ကာလမှာလုံခြုံစွာနေကြဖို့အားပေးတာဖြစ်ပါတယ်။အပြင်မထွက်ရဘဲအိမ်ထဲအောင်းနေရသူတွေအတွက်ပျော်စရာတွေကိုဖန်တီးပေးပြီးဂုဏ်ယူနေကြတာပါ
။မဲဘုံမြို့မှာကိုဗစ် -19 ကာယောဂကူးစက်မှုတွေရုတ်တရက်တိုးလာတာကြောင့်တင်းကျပ်တဲ့သွားလာကန့်သတ်မှုတွေအောက်မှာရှိနေဆဲပါ။ဩစတြေးလျနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့မှာအခြေအနေတွေတဖြည်းဖြည်းကောင်းမွန်လာပြီးဌာနေတိုင်းသားအတိုင်းဝိုင်းထဲမှာလည်းယောဂကူးစက်မှုတွေရှောင်ကြားနိုင်ခဲ့ကြပါတယ်။ဌာနေတိုင်းကျန်းမာရေးရရှိဖြစ်တဲ့ကယ်လိုလိုင်းကဲကလူမှုအတိုင်းဝန်းကလုံခြုံစွာနေနိုင်မှုကိုစူးစမ်းပန်းစားဆောင်ရွက်နေကြတယ်လို့ပြောပါတယ်
။ကျမတို့ကတခြားလူဦးရေများတဲ့အတိုင်းဝိုင်းလို့မဟုတ်ပဲမိသားစုတွေအတွင်းမှာယောဂကူးစက်တာတွေတိတ်မတွေ့ရပါဘူး။မိသားစုထဲမှာယောဂမကူးစက်အောင်တကိုယ်ရည်သီးသန့်နေတာနဲ့ခွဲခြားနေထိုင်တာတွေကိုထိထိရောက်ရောက်လုပ်နိုင်လို့ဖြစ်ပါတယ်။ဒါဟာကျမတို့ရဲ့လူထုထက်တဲ့အတိုင်းဝိုင်းအတွက်အဆင်ပြေတယ်လို့ပြောလို့ရပါတယ်။
ကိုရိုနာဗိုင်းရပ်စ်ကကျွန်တော်တို့ရဲ့နေထိုင်မှုပုံစံတွေနဲ့ဆက်သွယ်ရေးမှာတေချာပေါက်ပြောင်းလဲတွေဖြစ်ပေါ်စေပါတယ်။ဒီပြောင်းလဲမှုတွေကတချို့လူတွေအတွက်စိတ်ပြတ်တာနဲ့တစ်ချိန်လုံးစိတ်ပူနေရမျိုးဖြစ်နေပြီးစိတ်ထောင်းကိုကျေဖြစ်တတ်ပါတယ်။ဩစတြေးလျနိုင်ငံဝေးလံခေါင်တီရဲ့အရက်မှနေကြတဲ့ဌာနေတိုင်းသားတွေဟာကေယောဂါကြောင့်စိတ်ဖိစီးမှုဖြစ်နေကြသလိုငကိုကယောဂထုပြောတဲ့နှုံမြင်မှားကြပြီးဆေးရုံစိတ်ပေးကန်းကလည်းလုံလောက်မရှိကြပါဘူး။ဒါကြောင့်လူလူကျမ်းမာရေးလှုံ့ဆော်မှုတွေနဲ့ပညာပေးနေကြတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ပထမဆုံးစိတ်ဖိစီးမှုဝေဒနာခံစားနေကြတဲ့သူတွေဟာဩစတြေးလျနိုင်ငံကဖြစ်တယ်လို့ Western Australia တက္ကသိုလ်ရဲ့မကြာခင်ကထုတ်ပြန်တဲ့သုတေသနဆန်းစစ်ချက်မှာဖော်ပြထားပါတယ်။ဩစတြေးလျထိုင်းနေတိုင်းသားတွေဟာနိုင်ငံလူဦးရေရဲ့အသွင်အကန်လုံးရှိရလို့ဒီနောက်ဖေးမာဆာကသတင်းပြုပို့ထားပါတယ်ခင်ဗျာ
။ Russellabi ကဘာမီယာရီရမှာမြန်မာနိုင်ငံအကြောင်းသုံးဆက်ရေးသားနေတဲ့အထက်ကတချို့ကမူရင်းအပေါ်မပြတ်ပြောပြလိုပါတယ်။မြန်မာစစ်တပ်အနေနဲ့ကလေးစစ်သားအသုံးပြုမှုပုံသဏ္ဍာန်အလုံးကိုအဆုံးသတ်ရမယ့်အချိန်ဆိုရဲခေါင်းစဉ်နဲ့ George Sibley ရေးတဲ့သဘောထားအမြင်ဆောင်ပါကို Frontier Online မှာဖတ်ရပါတယ်။ဆောင်ပါရှင်ဟာမြန်မာနိုင်ငံမှာသုံးနှစ်တာတာဝန်ထမ်းဆောင်ခဲ့စဉ်မြန်မာနိုင်ငံအစိုးရရဲ့လူကုန်ကူးမှုတိုက်ဖျက်ရေးအထူးမှုကိုအတက်စပွဲတွေ့ခဲ့ရတယ်လို့စာရေးပါတယ်။ကလေးသင်ငယ်အခွင့်အရေးဥပဒေကိုပြဋ္ဌာန်းတဲ့ကလေးစစ်သားဆိုင်ရာသဘောတူညီချက်ကိုအတည်ပြုတဲ့လူကုန်ကူးသူတွေကိုတရားစွဲဆိုတာပုံများလာတဲ့ရန်စားခံရသူတွေကိုကူညီပံ့ပိုးလာတဲ့ဒါတွေအလုံးဟာထူးခြားတဲ့ခြေလှမ်းတွေဖြစ်ပါတဲ့။ဒါပေမဲ့သူတို့အမေရိကန်နိုင်ငံအပါအဝင်တခြားနိုင်ငံတွေနီးတူပဲမြန်မာနိုင်ငံမှာလည်းစိန်ခေါ်မှုတွေကအများအပြားရှိနေကြပါဆိုပြီးစင်ရဲနွမ်းပါမှုမလုံခြုံတဲ့နယ်စပ်ဒေသတွေရဲ့အခြေအနေကြောင့်လူကုန်ကူးမှုတွေဖြစ်ပေါ်နေပုံလူကုန်ကူးမှုရဲ့သာအောင်ဖြစ်ရတဲ့အမျိုးသမီးတွေအကြောင်းဖော်ပြထားပါတယ်။မြန်မာအစိုးရရဲ့အစိပ်ပိုင်းအလုံးကဒီလူကုန်ကူးမှုကိုထိတိယောက်ယောက်ကာကွယ်ဖို့လက်ဦးမှုယူလို့ဆောင်ရမှာဖြစ်ပါတဲ့အမေရိကန်အစိုးရအနေနဲ့ဒီရေးမှာဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပြီးလူကုန်ကူးမှုကျွန်းလို့စိတ်ခိုင်းမှုကျူးလွန်သူတွေကို မြန်မာတရားစီရင်ရေးကဏ္ဍကထိတိယောက်ယောက်ရေးယူဆောင်ရွက်နိုင်အောင်ပံပိုးကူညီပေးတယ်လို့လည်းဆိုပါတယ်အဲ့ဒီအတွက်နမူနာတစ်ချက်ကိုလည်းအဲ့ဒီအတွက်အမေရိကန်အစိုးရပံပိုးနေတဲ့နမူနာတွေကိုလည်းဖော်ပြထားပါတယ်ရောင်းစားခံရသူဒုက္ခသည်တွေဘဝပြန်လဲထူထောင်ရေးလုံဆောင်နေကြတဲ့အဖွဲ့အစည်းတွေကိုလည်းနှစ်စဉ်ဒေါ်လာ100,000,000စီထောက်ပံ့နေတယ်လို့ဆိုပါတယ်ဒီနှစ်မှာမြန်မာနိုင်ငံအနေန ကျွန်တော်ပြမှုစံကျင်ရေးကွန်ဗင်းရှင်းနဲ့ကိုင်ကြီးအောင်ပြန်လည်ပြုပြင်ရေးအတွက်အစိုးရအထူးမှုဖြစ်ပါတယ်တဲ့ဒီဥပဒေပြန်လည်ပြင်ဆင်ရေးကိစ္စအောင်မြင်ပြီးကျန်းအာဆီယံနိုင်ငံတွေနဲ့အတူလူကုန်မှုတက်ဖြည့်ရေးပပျောက်အောင်ပူးပေါင်းဆောင်ရွက်နိုင်ဖို့မျှော်လင့်တယ်လို့လည်းဆိုထားပါတယ်သူပြအချက်ကတော့ကလေးစစ်သားပြဿနာဆုံးခန်းတိုင်စီရေးဖြစ်ပါတယ်ဒီချက်ဟာအဓိကစောချက်ကြတ င်းမပြေဘဲစစ်တပ်တဲကိုမဝင်ရအောင်စေကြတဲ့စစ်ဆေးမှုတွေကိုလုပ်နေတာမျိုးဟာတံပိုးစီရတယ်လို့ဆိုပါတယ်အလားတူအထုမှုမျိုးကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကလည်းဆက်လက်လှုပ်ဆောင်နေပြီးကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ကြရင်ဖြင့်အောင်မြင်လင့်မယ်လို့မျှော်လင့်ပါတယ်တဲ့မြန်မာစစ်တပ်ဘက်ကကလေးသင်ငယ်တွေကိုတိုက်ခိုက်ရေးအတွက်အဆုံးပြုတဲ့စီရင်ကပယ်ဖြတ်ခဲ့တယ်လို့ဆိုသည့်တိုင်အောင်ကုလသမဂ္ဂရဲ့စီရင်ချက်ကလုံဝါကင်းရှင်းလုကင်းဖို့အတွက်ဆိုရင်ဒီကလေးတွေကိုတိုက်ခိုက်ရေးတာမကတိုက်ခိုက်ရေးနဲ့မပတ်သက်တဲ့ကိစ္စတွေအတွက်လည်းမခင်းစေတော့ဘူးဆိုတဲ့ကတိအတိုင်းပဲဒါမဲ့12လအတွင်းမှာဖြစ်မြောက်အောင်လှုပ်ဆောင်ဖို့လိုအပ်ပါတယ်တဲ့အထူးသဖြင့်ကလေးတွေငယ်တွေအပါအဝင်ဘယ်အရာသာကိုမဆိုစစ်တပ်အနေနဲ့တိုက်ခိုက်ရေးမဟုတ်တဲ့ကိစ္စတွေမှာခင်းစေခြင်းဟာချက်ချင်းအလေးထားလှုပ်ဆောင်ရမယ့်ကိစ္စဖြစ်ပါတယ်ဘယ်လိုတောင်းဝန်နဲ့ပဲဖြစ်ဖြစ်ကလေးတွေငယ်တွေစစ်တပ်စခန်းတစ်ဝိုက်မှာရှိနေရဆိုရင်အဆက်အန္တရာယ်ထိခိုက်စေနိုင်တယ်လို့ညှိထားပါတယ်။ကလေးတွေငယ်အပါအဝင်ဒေသခံအရသာတွေကိုပေါ်တာထမ်းခိုင်းတာလမ်းပြလုခိုင်းတာထမင်းချက်ခိုင်းလက်တို့လက်တောင်းခိုင်းစိုက်ပျိုးရေးလုပ်ငန်းတွေမှာခိုင်းစေတာတွေဟာမြမစစ်တပ်ရဲ့စစ်မြေပြင်အရာရှိတွေအတွက်လူရုံးလုံးစင်တစ်ခုဖြစ်ရှိနေစေဆိုတာကုလသမဂ္ဂကစည်းရင်းစရာနဲ့တကွာရရှိထားပြီးဒါမျိုးဟာနောက်ပိုင်းရခိုင်ပြည်နယ်မှာပုံမှုများပြလာတယ်လို့လည်းဖော်ပြထားပါတယ်။ကလေးတငယ်တွေကိုစစ်တပ်ကဒီလိုအသုံးချနေတဲ့အတွက်လဲကုလသမဂ္ဂရဲ့လူကုန်ကူးမှုနှစ်ပတ်လည်အစီရင်ခံစာမှာမြန်မာနိုင်ငံဟာအဆင့်ဆုံးမှာပဲဆက်လက်ရှိနေတာဖြစ်ပါတယ်။ဒီပြဿနာကိုနောက်ထောက်လာအတွင်းဖြေရှင်းနိုင်လိမ့်မယ်လို့သူ့အနေနဲ့မျှော်လင့်ကြောင်းနဲ့စစ်တပ်ဟာကလေးတငယ်အသုံးချမှုကိုလုံးဝအုပ်စုံဖြစ်သိမ်းနိုင်မယ်ဆိုရင်မြန်မာနိုင်ငံဟာပုံမခိုင်မာတောင်းတင်းလာလိမ့်မယ်လို့យេតាថាပါခင်ဗျာကျွန်တော်ကြောစမ်းသားပ
ါ VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ကူဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မအထင်မြင်ထွေးကတင်ဆက်ပေးပါမယ်။အမေရိကန်ပြည်အောင်စုမှအမျိုးသမီးတွေမဲပေးခွင့်ကိုဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာတရားဝင်သတ်မှတ်ပြထမ်းခဲ့တာဒီသတင်းပတ်ထဲမှာပဲနှစ်တရာပြခဲ့ပါပြီ။ဒီလိုအမေရိကန်အမျိုးသမီးတွေတရားဝင်မဲပေးခွင့်ရဖို့ကိုတော့အမျိုးသမီးရဲ့တက်ကြွလှုပ်ရှားသူတွေဆယ်စုနှစ်များစွာခက်ခက်ခဲခဲရုန်းကန်လှုပ်ရှားခဲ့ကြတာပါ။အမေရိကန်မျိုးသမီးတွေရဲ့သမိုင်းဝင်မဲပေးခွင့်နဲ့အတူတန်းတူအခွင့်အရေးအတွက်တိုက်ပွဲဝင်လှုပ်ရှားမှုတွေအကြောင်းဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားပါရရှင်ဒီနေ့ချိန်မှာအမေရိကန်မျိုးသမီးတွေကိုဒေါက်တာအထွန်းမှာနိုင်ငံအုပ်ချုပ်ရေးစီးပွားရေးလူမှုရေးကဏ္ဍအသီးသီးမှာပါဝင်လှုပ်ရှားနေတာတွေ့နိုင်ပေမဲ့လို့လုံခဲ့တဲ့နှစ်တည်းကအခုလိုအချိန်တုန်းကတော့အမျိုးသမီးတွေဟာမဲပေးခွင့်အောင်မရခဲ့ကြပါဘူး 19ရာစုနှောင်းပိုင်းနဲ့20ရာစုအစောပိုင်းကာလတွေမှာအမျိုးသမီးတွေဟာသူတို့အပေါ်အထင်သေးလောင်ပြောင်မှုတွေဖိနှိပ်မှုတွေကိုကျွမ်းလွန်ပြီးအမျိုးသားတွေနဲ့တန်းတူမဲပေးခွင့်ရဖို့အတွက်ခက်ခဲကြမ်းတမ်းတဲ့ခီးရှည်ကြီးကိုဖြတ်တန်းခဲ့ကြတာဖြစ်ပါတယ်။ဒီလိုတစ်ချိန်ကအမျိုးသမီးတွေတက်ကြွလှုပ်ရှားသူတွေသူတို့ရဲ့စီးလုံးညီညွတ်မှုအင်အားနဲ့တန်းပြီမှာအပြောင်းလဲတွေဖြစ်လာအောင်လှုပ်ဆောင်ခဲ့တာကိုတော့2016ခုနှစ်ကဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းအဖြစ်ရှင်ပြိုင်ခဲ့တဲ့သူလည်းဖြစ်နိုင်ငံခြားရေးဝန်ကြီးဟောင်းလည်းဖြစ်တဲ့ Hillary Clinton ကဒီလ19ရက်နေ့တုန်းကပဲဒီဒီမိုကရက်တစ်ပါတီရဲ့နိုင်ငံလုံးဆိုင်ရာညီလာခံမိန့်ခွန်းမှာထောက်ပြပြောဆိုသွားပါတယ်
။ 100 years ago yesterday the 19th amendment to the constitution was ratified.
မနေ့ကအခုလိုအချိန်လူငယ်ရဲ့နှစ်တရာတော့က19ချိန်မြောက်ဖွဲ့စည်းအုပ်ချုပ်ဖို့အခြေခံဥပဒေပြင်ဆင်ရေးကိုအတည်ပြုနိုင်ခဲ့ပါတယ်။အမျိုးသမီးတွေဟာခြိတက်ပွဲတွေဆန္ဒပြပွဲတွေနဲ့အချင်းချခံရတဲ့အခြေအနေတွေကိုရင်ဆိုင်ပြီးပိုပြီးစုစည်းညီညွတ်တဲ့အခြေအနေတစ်ခုရလာဖို့အတွက်ဆယ်စုနှစ်ခုနှစ်စုရုန်းကန်လှုပ်ရှားခဲ့ကြရတာဖြစ်တယ်လို့ Mrs. Clinton ကပြောသွားတာပါ။အမေရိကန်ပြည်အောင်စုမှာအမျိုးသမီးတွေရဲ့မဲပေးခွင့်တောင်းဆိုမှုဟာပြည်တွင်းစစ်မတိုင်ခင်1820ပြည်လွန်ကာလတွေကတည်းကစတင်ခဲ့တာဖြစ်ပြီးတနင်္ဂနွေလုံးတိုင်းတာနဲ့အမျိုးသမီးရေလှုပ်ရှားမှုတွေကတော့1848ခုနှစ်နောက်ပိုင်းမှာမှအရှိန်မြင့်လာခဲ့တာပါအမျိုးသမီးကောင်းဆောင်တွေဦးဆောင်ပြီးနယူးယောက်ပြည်နယ်စီနီကာဖော့စ်မြို့မှာပထမဆုံးအကြိမ်အမျိုးသမီးအခွင့်အရေးညီလာခံကို1848ခုနှစ်ဇူလိုင်လမှာကျင်းပခဲ့တာပါဒီညီလာခံမှာအမျိုးသမီးအမျိုးသားခွဲခြားမှုမရှိလူသားအလုံးမှာတန်းတူအခွင့်အရေးရှိတယ်ဆိုတာကိုထောက်ပြပြီးအမျိုးသမီးတွေဟာလည်းအမျိုးသားတွေလိုပဲနိုင်ငံသားတယောက်ရဲ့အခွင့်အရေးအပြည့်အဝခံစားခွင့်ရှိရမယ်အမျိုးသမီးတွေနိုင်ငံရေးမှာပါဝင်ခွင့်မဲပေးခွင့်ရှိရမယ်ဆိုတဲ့ Declaration of Sentiments အခွင့်အရေးကြေညာစာတမ်းတစ်စောင်ကိုအမျိုးသမီးရဲ့တက်ကြွလှုပ်ရှားသူတွေကလက်မှတ်ရေးထိုးထုတ်ပြန်ခဲ့ကြပါတယ်ဒီညီလာခံနဲ့အတူအမျိုးသမီးတွေမဲပေးခွင့်ကိုလှောင်ပြောင်းတဲ့ရေးသားပြောဆိုရာတွေဖိနှိပ်ကြတွေရှိခဲ့ပေမဲ့လို့လည်းအမျိုးသမီးကောင်းဆောင်တွေကတော့သူတို့ရဲ့လှုပ်ရှားမှုတွေကိုနားမစုပ်ခဲ့ကြပါဘူးဒီလိုရုန်းကန်မှုတွေကိုဆယ်စုနှစ်များစွာဖြတ်တန်းပြီးတော့မှအမျိုးသမီးတွေအတွက်မဲပေးခွင့်ဆိုတဲ့သမိုင်းဝင်ခွင့်ရေးကိုရခဲ့တာဖြစ်ပါတယ်အမျိုးသမီးတွေမဲပေးခွင့်ကိုဖွဲ့စည်းပုံမှာတရားဝင်သတ်မှတ်ပြဋ္ဌာန်းပေးဖို့အဆိုပြုချက်ကိုကွန်ဂရက်လွှတ်တော်မှာ1898ခုနှစ်ကစတင်တင်သွင်းခဲ့ပြီး1918ခုနှစ်ကိုရောက်မှအာလွတ်တော်မှာပထမဆုံးအချိန်အတည်ပြုခဲ့ပြီးအဲ့ဒီနောက်အထက်လွတ်တော်မှာအတည်ပြုဖို့အတွက်ကိုနောက်ထပ်တစ်နှစ်လောက်အချိန်ယူခဲ့ရပါတယ်။1919ခုနှစ်ဇွန်လ4ရက်နေ့မှာမှအမျိုးသမီးတွေအတွက်မဲပေးခွင့်ကိုအထက်လွတ်တော်ကအတည်ပြုခဲ့ရပါ။ဒီလိုလွတ်တော်နှစ်ရက်စလုံးမှအတည်ပြုနိုင်ခဲ့တာကြောင့်1920ခုနှစ်ဩဂတ်စ်လ18ရက်နေ့မှာတော့အမျိုးသမီးတွေအတွက်မဲပေးခွင့်ကို The 90th Amendment လို့ခေါ်တဲ့19ချိန်မြောက်ဥပဒေပြင်ဆင်ချက်တစ်ရက်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာတရားဝင်ထည့်သွင်းပြဋ္ဌာန်းနိုင်ခဲ့တာဖြစ်ပါတယ်။ဒီလိုသမိုင်းဝင်အခွင့်အရေးတရရလာဖို့အတွက်အမျိုးသမီးတွေကိုယ်တိုင်ဥဆောင်ပါဝင်တိုက်ပွဲဝင်ခဲ့ကြတာဖြစ်တယ်လို့ဒီကနေ့အမေရိကန်လွှတ်တော်အတွင်းကထင်ရှားတဲ့အမျိုးသမီးခေါင်းဆောင်တယောက်ဖြစ်တဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီ ပီလိုစီကပြောပါတယ်
။ Women earned, worked for, marched, fought, starved, worked, starved, sacrificed everything.
ကျမတို့နိုင်ငံမှာလွတ်လပ်ခွင့်တွေပုံမရရှိလာအောင်လို့အမျိုးသမီးတွေကိုယ်တိုင်ခွန်အားစိုက်ထုတ်ပြီးတွန်းလှန်ဆန္ဒပြကြအစာငတ်ခံဆွန့်လွတ်အနစ်နာခံပြီးတိုက်ပွဲဝင်ခဲ့ကြရပါတယ်ဒီမိုကရေစီစနစ်စတင်ပေါက်ဖွားလာခြင်းကစလို့အမျိုးသမီးတွေဟာအပြောင်းလဲကိုထိုင်ဆောင်နေခဲ့ကြတာမဟုတ်ပါဘူးအပြောင်းလဲတွေဖြစ်လာအောင်ကိုယ်တိုင်အားထုတ်ကြိုးပမ်းခဲ့ကြတာပါ
အမျိုးသမီးတွေမဲပေးခွင့်လွှတ်တော်မှာအတည်ပြုခဲ့တဲ့နှစ်တရာပြည့်အထိမ့်မဲ့အခမ်းအနားတရက်ကိုပြီးခဲ့တဲ့2019ခုနှစ်မေလ20ရက်နေ့ကအောက်လွှတ်တော်မှာကျင်းပခြင်းအောက်လွှတ်တော်ဥက္ကဋ္ဌနန်စီ ပီလိုစီပြောခဲ့တာပါအမျိုးသမီးတွေအတွက်အခွင့်အရေးနဲ့ခွင့်လန်းတွေဟာလွန်ခဲ့တဲ့နှစ်တရာကနေနှိုင်းဆိုင်ရင်အများကြီးကွာခြားပြောင်းလဲလာခဲ့ပေမဲ့လို့ရာနှုန်းပြည့်တန်းတူညီမျှမှုရဖို့ကတော့ဆက်လက်တိုက်ပွဲဝင်ရအောင်မယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနလက်အောက်ဟဝိုင်းပြည်နယ်အခြေဆိုင် Asia Pacific Center for Security Studiesလုံခြုံရေးဘာသာရေးဆိုင်ရာအာရှပစိဖိတ်ဌာနကပါမောက်ခလည်းဖြစ်အမေရိကန်စစ်မှုထမ်းဟောင်းတယောက်လည်းဖြစ်တဲ့ဒေါ်မီမီဝင်းဘတ်ကပြောပါရယ
်အမျိုးသမီးတော်ပါဝင်တော့ပါဝင်လာပြီဒါပေမဲ့အခုအချိန်မှာခေါင်းဆောင်နေရာမှာအမျိုးသမီးတော်နည်းနည်းပဲရှိသေးတယ်အခုဆိုလို့ရှိရင် US ရဲ့ကျောင်းတွေမှာပေါ့နော်ဒီ University တွေ College တွေမှာအမျိုးသမီးတွေကဘွဲ့ရတာပုံများတယ်အမျိုးသားတဲ့ဒါပေမဲ့အလောက်ထဲမှာကြည့်လိုက်လို့ရှိလို့ရှင်အောက်အောက်ချီမှာတော့အများကြီးရှိတယ်ဒါပေမဲ့အပေါ်တရဝါလို့လို့ရှင်နည်းသွားအောင်ဆိုအခုဆိုလို့ရှင် US ပေါ့နော် American company တွေမှာဆိုလို့ရှင်900ခိုင်နှုန်းလောက်ပဲအမျိုးသမီး CEO တွေရှိတတ်တယ်ဘာကြောင့်လဲဆိုတော့အဲ့ဒီဥစ္စာကအညီမျှမရှိသေးဘူးနောက်ပြီးတော့လဲလာဇာဆိုလို့ရှင်လဲအမျိုးသမီးရတဲ့လာဇာကနဲ့အမျိုးသားရတဲ့လာဇာနဲ့ กว่านี่ดีเลยอายุตีกันนั่นเสียยังไงนุ่มๆที่เนี่ยนี่ดีเลยสุดแล้วไอ้ยุคจำมันยิ่งมีมันมีอะไรมีอะไรสิ่งนี้ดีเลยสุดแล้วอายุตีดีอเมริกันอายุตีดีด้วยก็มีอะไรที่จะอยากมันจันดูยิ่งมีมุกอยากด้วยตัวมีอะไรจะอยากมันเนี่ยที่ยันเนสซาไลลูชินอ่ะมีอะไรตัวเด็ดอะไรสิบาร์เลยถ้าเป็นเมล็ดที่ยังไงนุ่มๆเปล่าเนาะไม่ยากเลยกูจะเชื่อยังไงนุ่มๆตัวตัวมีเนี่ยตัวเด็ดลาบิลูพิโอลูยาร์เลยถ้าเป็นเมล็ดดีนั่งปวดตัวแต่ปวดด้วยปวดเอามือมือด้วยปวดเยอะไขมันปวดด้วยปะเนาะแต่อเมริกามีเองเนี่ยตรงงานที่ยากันหนูดีเดี๋ยวมาปาลาลูชิลูชินอเมริกาปะเนาะปวดตัวแต่ไม่ปวดลงจมไม่ปวดเยอะตีนจมไม่รู้ขึ้นมาเลย
อะไรที่มีมาในงานมาเลยเลี้ยงเงี้ยเงี้ยยี่ลงงานสิ้นวีท่านมีผู้มีตัวแต่ยี่ลงงานด้วยมาอเมริกามีวีปวดปาวเวลาไม่สุยท่านมีเยื่อเชื่อผู้มีอีกจุดมีอาจิตากูพี่นายเนี่ยลูกต้องมีวินบักกับพี่บาร์เลย
ยิ่งจะยิ่งเนี่ยพัฒนาดีปัญญาเช่นนี้ไล่ปีละลีลาทาราบ่เนาะพี่ว่าเนสองมีตัวมีเด็กต้องเจอยากันเนาะเนสองบ่เนาะงาจะยากันนั่นสุดปูเก่านะบ่เนสองต้องเจอยากันเนาะปาลาลูชิเอ็นเนี่ยยิ่งจะยิ่งเนี่ยพัฒนาลงงานเช่นนี้ฮะเนี่ยปูปีละอ่อมีเนี่ยเนสองเนี่ยเสียยากันเนาะปูปีละอ่อมีนั่นเนี่ยลูกตัวปัญญาเช่นนี้อ่ะตุยทาร์ဆိုတော့ဒီမှာနိုင်ငံမှာအခုဆိုလို့ရှိရင်ပို့ပြီးတော့ငင်းငန်းရေးနဲ့လုပ်ငန်းစဉ်တွေပို့ပြီးတော့အောင်မြင်ခြင်းတယ်ဆိုလို့ရှိရင်အမျိုးသမီးကိုပို့ပြီးတော့ထည့်လိုက်လို့ရှိလို့ရှိရင်ပို့အောင်မြင်မယ်လို့ထင်ပါတယ်။နောက်ပြီးတော့လည်းမြန်မာရဲ့သမိုင်းကိုပြန်ကြည့်လိုက်လို့ရှိရင်နော်ဒီကလိုနီယယ်ပြန်ပြီးတော့တော်လှန်တဲ့ဥစ္စာအမျိုးသမီးတွေအများကြီးပါတယ်လေ။အမျိုးသမီးတွေပါတော့မှဒီလွတ်လပ်ရေးကိုပို့ပြီးတော့အောင်မြင်အောင်လုပ်နိုင်တယ်လို့မြန်မာရဲ့သမိုင်းမှာပြန်ကြည့်လိုက်လို့ရှိရင်လည်းတွေ့ရတယ်ဆိုတော့ဒီနေ့မှာဒီနေ့မှာဘာမှလွတ်လပ်ရေးတော့လုပ်ဆရာမလို့ဒါပေမဲ့လည်းမြန်မာနိုင်ငံကိုပို့ပြီးတော့တိုးတက်အောင်ပို့ပြီးတော့ငြိမ်းချမ်းအောင်လုပ်ဖို့အတွက်အမျိုးသမီးတွေပါလာလေလေပို့ပြီးတော့ဒီဥစ္စာအောင်မြင်နိုင်တယ်လို့အတည်ထင်ပါတယ
်ဒီကတော့အမျိုးသမီးတွေဟာအရေးချင်းမရှိလို့မဟုတ်ပါဘူးသူတို့ရဲ့အရေးအသွေးတွေကျွမ်းကျင်ပညာတွေကိုအသုံးချခွင့်အပြည့်အဝမရတဲ့အခါသူတို့ရဲ့လူမှုပတ်ဝန်းကျင်အတွက်တိုင်းပြည်အတွက်ပါဆုံးရှုံးမှုတွေဖြစ်လာစေတယ်လို့လည်းပေါမော့ခဒေါ်မီမီဝင်းဘတ်ကထောက်ပြပါတယ်
ကဘာလုံးမှာကြည့်လိုက်လို့ရှင်တော်တော်များများအမျိုးသမီးတွေပါလာလို့ရှိလို့ရှင်အောင်မြင်တာတွေများလာတယ်အကြောင်းမို့လို့လေ UN မှာလည်းအများအားပြောတယ်အမျိုးသမီးတွေပို့ပြီးတော့ပါလာလို့ရှင်အမျိုးသမီးတွေကိုပါဝင်နိုင်အောင်လုပ်ပေးတဲ့နိုင်ငံတွေဆိုလို့ရှိရင်ပို့ပြီးတော့တိုးတက်တယ်ဘာကြောင့်လဲဆိုတော့အမျိုးသမီးတွေကမလုံနိုင်တာမဟုတ်ဘူးသူတို့တွေကိုလူအဖွဲ့အစည်းကနေရာပေးမခံရဘူးဘာကြောင့်လဲဆိုတော့အခုဆိုလို့ရှိရင် university တွေ college တွေမှာကြည့်လိုက်ရင်အမျိုးသမီးတွေကပို့ပြီးတော့တောင်မှဘွဲ့ရှိတယ်။ဒါပေမဲ့တကယ်၍အလုပ်ငန်းထဲကိုဝင်သွားတဲ့အခါမှာသူတို့မှနေရာမရဘူး။နေရာမရတဲ့အခါကျတော့သူတို့လည်းဆုံးရှုံးတယ်။နောက်ပြီးတော့ပြည်သူလူထုလည်းဆုံးရှုံးတယ်။ဘာလို့လဲဆိုတော့သူတို့မှရှိနေတဲ့ပြည်ညာတွေသူတို့ရဲ့စွမ်းရည်တွေအဲ့ဒီဥစ္စာကိုသူတို့လုပ်နေတဲ့အဖွဲ့အစည်းဖြစ်ဖြစ်နိုင်ငံတော်ဖြစ်ဖြစ်အဲ့ဒီဥစ္စာမတုံးလိုက်ရတဲ့အခါကျတော့မြင်လို့အလကားဖြစ်သွားတယ်ဖြစ်သွားပြီးတော့အဖွဲ့အစည်းတွေနိုင်ငံတွေကမတိုးတက်လာဘူးဒီဥစ္စာဆုံးရှုံးသွားတယ်ပေါ့နော်သူတို့ဒီအင်အားတွေဆုံးရှုံးသွားတယ်အဲ့ဒီကြောင့်မလို့အမျိုးသမီးကိုနိုင်လဲကိုယ့်ဘာကိုမဖယ်ထားနဲ့နောက်ပြီးတော့သူများတွေဖယ်လိုက်လို့ရှင်တယ်ကျေမခံနဲ့လို့အန်တီကပြောချင်တာပေါ့အဲ့ကြဘာလို့လဲဆိုတော့ဒီမှာ US မှာဒီအမျိုးသမီးတွေလှုပ်လာတာသူတို့အကယ်၍ဒီလိုမလှုပ်ဘူးဆိုလို့ရှင်ဒီနေ့အန်တီတို့လည်းမဲပေးခွင့်ရှိမှာမဟုတ်သေးဘူ
းအမျိုးသမီးတွေအနေနဲ့ကိုယ့်ရဲ့အရေးအချင်းနဲ့လုံနိုင်စွမ်းအားတွေကိုရှော့မတွက်ပဲကိုယ့်ရဲ့ရွာလူမှုပတ်ဝန်းကျင်ကိုယ့်ရဲ့တိုင်းပြည်ထိုးတဲ့ပြောင်းလဲမှုတွေအတွက်ကိုယ်တိုင်ဦးဆောင်ကြိုးပမ်းကြမယ်ဆိုရင်အပြောင်းလဲတွေဖြစ်လာနိုင်တယ်ဆိုတာကိုတော့အမေရိကန်အမျိုးသမီးတွေရဲ့မဲပေးခွင့်လှုပ်ရှားမှုကတက်ပြီးပြနေတယ်ဆိုတာတင်ပြရင်းနဲ့ဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြုပါရှင်ကျမခင်ဗျာပါရှင်
သူတို့ဆောင်တဲ့အမေရိကန်တခွင်အစီအစဉ်မှာကက်ယောဂကာလအတွင်းမြောက်ကယ်ရိုလိုင်းနားမှာကျောင်းပြန်ဖွင့်တာကြောင့်ယောဂကုသမှုတွေရှိလာပြီးတဲ့နောက်ကျောင်းပြန်ပိတ်လိုက်ရတာနဲ့ပတ်သက်လို့စိတ်မကောင်းဖြစ်ကြတဲ့ကျောင်းသူကျောင်းသားတွေရဲ့အမြင်နောက်ဒီကျောင်းပိတ်မပေးတာကြောင့်ဆန္ဒပြကြတဲ့ဂျော်ဂျီယာပြည်နယ်ကကျောင်းသူကျောင်းသားတွေအကြောင်းနဲ့နယူးယောက်ကဘောလင်းကစားရုံပြန်ဖွင့်တဲ့အကြောင်းတွေကိုကျွန်တော်အောင်ကတင်ပြပေးထားပါတယ်ခင်ဗျာတပင်းလေးမျိုးကမြောက်ကယ်ရိုလိုင်းနာတက်ကတူ UNC ပြေးလိုက်တာကြောင့်ကျောင်းသူကျောင်းသားတွေသူတို့နေနေကိုပြင်နေကြပါပြီ။ကျောင်းဖွင့်ဖို့ရဲ့အနေငယ်လူမှာပဲလူကိုယ်တိုင်တက်ရောက်တင်ယူရမယ့်အတန်းတော်တော်များများကိုပိတ်မယ်ဆိုပြီးတော့ UNC ကကြေညာခဲ့တာပါ။အ Aaron Hall's Resident Hall အဆောင်ကနေနေအိမ်ကိုပြင်မဲ့ပထမနေ့ကျောင်းသူ Mackenzie Holland ကအခုလိုပြောပါတယ
် I definitely sobbed yesterday for like
မနေ့ကတနားလောက်ငိုလဲရပါတယ်ဘယ်လိုဖြစ်မယ်ဆိုတာကိုသိပေမဲ့လည်းတခြားတငယ်ချင်းတွေလို့ကျောင်းသားဘဝပျော်ပါခွင့်မရတာကိုစိတ်ပြတ်မိပါတယ်လို့သူကပြောသွားတာပါUNC ကျောင်းဝင်းအတွင်း COVID-19 ရောဂါကူးစက်နေတဲ့နေရာလေးခုထဲကတစ်ခုမှာ Holland နေခဲ့တာပါသူ့ရဲ့အခန်းပေါ်ဆိုရင် Coronavirus ကူးစက်ခံထားသူနဲ့တွေ့ခဲ့ပြီးပြန်လာမှာကူးစက်ခံရတယ်ဆိုတာကိုစစ်ဆေးတွေ့ခဲ့ပြီးတဲ့နောက်ကျောင်းသားကဟိုတယ်မှာတီးခြားခွဲနေထိုင်စေခဲ့ပါတယ်အခုလိုအခြေအနေကြောင့်ကျောင်းသားဘဝအပြေအဝဖြတ်သန်းခွင့်မရပေမဲ့လည်းကျန်းမာရေးမထိခိုက်ဘူးတော့အရေးကြီးတယ်လို့ဆိုရတယ်ကျောင်းသူ Oyen Ronki Popular ကအခုလိုပြောပါတယ
် I mean I'm sad but I know that like cuz 2020 like past
same ကောင်းပါဘူးဒီနှစ်2020ဟာဘယ်လိုပဲဖြစ်မယ်ဆိုတာတော့တည်ပြီးသားပါပွင့်နေတဲ့ပင်အခမ်းအနားနောက်ဆုံးနေ့ကျောင်းသားဘဝဒါရီအလုံးရဆိုင်ကုန်တယ်လို့အခုဆိုရင်လဲပထမနေ့စတက်ပါမယ်ဆိုတာမှမတက်ရပြန်ပါဘူးဒီလိုအခြေအနေကိုမကြိုက်ပေမဲ့လဲဘေးရန်တွေကင်းကင်းဖြတ်သန်းရတာကတော့ပူကောင်းပါတယ်လို့ပြောပါတယ်အခုလိုအခြေအနေကြောင့်အိမ်ပြန်ရမယ့်ကျောင်းသူကျောင်းသားတွေကိုကျောင်းကဝန်ထမ်းတွေတမကဆရာဆရာမတွေကလည်းကူညီကြပါရယ်။ဒါပေမဲ့လည်းနှစ်ပတ်အတွင်းအရွှေ့အပြောင်းလုပ်နေချိန်မှာကျောင်းပရဲ့လိုအပ်ပေမဲ့မရတာကြောင့်စိတ်ပြက်လက်ပြက်ဖြစ်နေကြတာပါ။ကျောင်းသားတဦးဖြစ်တဲ့ Pablo Jimenez ကကျောင်းရေးတွေပြီးထားတာပြန်ပေးဖို့ညွှန်လင်းပါရယ်။အခြေအနေကြီးတစ်ခုလုံးကတော့စိတ်သက်ကြစရာပါလို့ဆိုပါရယ်။ယောဂကုသမှုတွေရှိနေသေးတာကိုသိပေမဲ့ကျောင်းသူကျောင်းသားတွေအဆင်ပြေအောင်လို့အချိန်မီကျောင်းတော်ဝင်ရှိသူတွေကဆောင်ရွက်မပေးတာကိုတချို့တွေကလည်းမကျေနပ်ကြပါဘူး။ Gap Gadjina ကအခုလိုပြောပါတယ
်။ Really the administration all over the UNC system
ဒေသအသီးသီးကလာကြတဲ့ကျောင်းသူကျောင်းသားတွေကြောင့်ယောဂကုသနှန်းတယ်လို့မကူးဆက်နိုင်တဲ့အခြေအနေတွေရှိတယ်ဆိုတဲ့အချက်ကို North Carolina တက္ကသိုလ်တာဝန်ရှိသူတွေကမျက်ကွယ်ပြုနေပါတယ်လို့သူကပြောသွားတာပါ။သူကတော့ကျောင်းစာသင်ခန်းမှာသင်ကြားရတာကိုပူကြိုက်ပေမဲ့လည်းကျောင်းမှာယောဂကုသနေတာကြောင့်အခုလိုအစောလက်လင်အမြန်ပြန်ပိတ်လိုက်တယ်လို့ပြောရတယ
် We're going to be back a few weeks they're going to call it we're going to go home because it's going to be too dangerous
ကုသမှုအနေနဲ့အတော်များတာကြောင့်သတင်းပတ်နေငယ်တော့အိမ်ပြန်နေရမှာပါကျောင်းဖွင့်နေဆိုပြီးတော့အသက်အန္တရာယ်ဖြစ်တဲ့အထိတော့သူတို့လုံးမမဟုတ်ပါဘူးအဲ့လိုသာဖြစ်ရင်တော့လူတွေကသူတို့ကိုအဆိုးမြင်ကုန်ပါလိမ့်မယ်လို့ကာတဂျီနာကပြောတော့တာပါမကြခင်အမေရိကန်စောင်းဝေးရာသီကိုရောက်တော့မှဖြစ်တာကြောင့်ဒီအချိန်မှာနှစ်စင်ဖြစ်ပွားလေးရှိတဲ့တုတ်ကွေးအနေကလည်းစိုးရင်ကြပါအခုအခါမှာ COVID-19 ကာကွယ်ဆေးစမ်းသပ်မှုတချို့ရှိနေပေမဲ့တုတ်ကွေးကာကွယ်ဆေးကတော့နေရာဒေသတိုင်းမှာအလွယ်တကူရနိုင်တာကြောင့်အချိန်မီကာကွယ်ဆေးထိုးဖို့လည်းသတိပေးမှုတွေရှိနေပါတယ်ဂျော်ဂျီယာပြည်နယ်မှာတော့မြောက်ကယ်ရိုလိုင်းနာတက္ကသိုလ်လိုမဟုတ်ပဲကျောင်းတွေပြန်ဖွင့်နေပါတယ်ဂျော်ဂျီယာ Tech အပါအဝင်တခြားတက္ကသိုလ်၅ခုမှာကျောင်းပြန်ဖွင့်တာကြောင့်ကျောင်းသားတချို့ကျောင်းပြန်လာတတ်ကြသလိုတချို့ကတော့ online ကနေတဆင့်သာသင်ကြားကြတာပါယောဂကူးစက်မှုတွေရှိနေတာကြောင့်ကျောင်းပြန်ဖွင့်တာကိုလက်မခံတဲ့ကျောင်းသားတချို့နဲ့ဝန်ထမ်းတွေကတော့ကျောင်းပိတ်ပေးဖို့ဂျော်ဂျီယာ Tech မှာဆန္ဒပြကြပါတယ်ဆောက်လုပ်ရေး engineer ကျောင်းသူ Margot Pace ကအခုလိုပြောပါတယ်ကျောင်းပြန်လာတဲ့အရာအနေများပါတယ်မိသားစုဝင်နေတဲ့ဖြာနာကြသူတွေတချို့နေမကောင်းပဲကျောင်းလာတက်ကြသူတွေရှိမှဖြစ်တယ်လို့အစုံနှလုံးအလုံးလို့တော့ပဲနေမကောင်းဖြစ်ကြသူတွေတချို့သေဆုံးသူတွေရှိကြပါလိမ့်မယ်ဌာနတိုင်းရင်းသားတွေလူမဲတွေတခြားအသားအရောင်ရှိကြသူလူမျိုးစုတွေအနေနဲ့ဒီယောဂဒဏ်အပြင်းထန်ဆုံးခံစားရမှာကိုတိတ်ဆိုးရပါတယ်လို့သူကပြောသွားတာပါကျောင်းအုပ်ချုပ်ရေးအာဏာပိုင်အဖွဲ့ကတော့ကျောင်းသားဘဝကိုအပြည့်အဝခံစားခြင်းနဲ့ကျောင်းသူကျောင်းသားအများပြားရှိကြောင်းနဲ့online ကနေသာသင်ကြားမယ်ဆိုရင် tech တို့ရိအနေနဲ့ငွေကြေးအခက်ခဲတွေအများကြီးရင်ဆိုင်ကြရမှာဆိုပြီးတော့ဖြေရှင်းပါတယ်ခင်ဗျာ coronavirus ကူးစက်ပြန့်ပွားမှုကိုတားဆီးဖို့မန္တလေးကလေးကပြည်ပင်ထားတဲ့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်လာကြောင်း new york bowling ကစားရုံမှာကစားသူတွေနဲ့ပြန်လည်စီကားလာပါတယ်ဒီ bowling ကစားနည်းဟာတူးချင်းရောအဖွဲလိုက်ရောလာကစားနိုင်တာကြောင့်တခြားကစားနည်းတွေထက်ပိုပျော်စရာကောင်းတယ်လို့ဆိုပါတယ်မေပယ်လိန်းဘောလင်းကစားရုံပိုင်ရှင်ဂျိုးလက်စပီနာကအခုလိုပြောပါတယ
် It's people from different walks of lives who would never have anything to do with each other
တယောက်နဲ့တယောက်မသိကြတဲ့လူတွေဒီမှာလာစုပြီးတော့အတူကစားကြတာပါပြဿနာကတော့ကိုရိုနာဗိုင်းရပапါတလောက်ပျော်စရာကောင်းတဲ့ကစားနည်းကိုဒီဗိုင်းရပ်ကြောင့်မကစားရဘဲဖြစ်နေတာပါလို့သူကပြောသွားတာပါ မေပယ်လင်းဘောလင်းကစားရုံဟာလာစပနာရုံမိသားစုစီးပွားရေးလုပ်ငန်းဖြစ်ပြီးတော့ဖလော်ရီဒါမှာလည်းဒီလိုဘောလင်းကစားရုံတစ်ရုံရှိပါတယ်။အခုအခါမှာဘောလင်းကစားရုံပြန်ဖွင့်ပြီဆိုပေမဲ့လည်းလာရောက်ကစားကြသူတွေရောဂါကူးစက်မှုမရှိအောင်ဒေသန္တရအစိုးရကချမှတ်ထားတဲ့စီမင်းစည်းကမ်းတွေကိုလိုက်နာဆောင်ရွက်နေပါတယ်လို့ဆိုပါတယ်
။ The ground rules from the government 50% capacity.Every other lane's being
ဆိုရရင်စီမင်းစည်းကမ်းတွေအရမူလအရေးအတွက်ထက်ဝက်ပဲလက်ခံပါတယ်။အထဲမှာအစားတောက်စားတာနောက်အုပ်စုလိုက်လာကစားတဲ့အရေးအတွက်ကန့်တတ်တာဒီလောက်ပါပဲ။အားလုံးအဆင်ပြေအောင်စီစဉ်လို့ရတာကြောင့်အခုလိုပြန်ဖွင့်နိုင်တာကိုလည်းဝမ်းသာပါတယ်။ဘောလင်းကစားတဲ့လိန်းတွေအားဆိုရင်လည်းတစ်ခုနဲ့တစ်ခုဆက်တပြီးလောက်ချတော့ social distancing အတွက်လည်းအဆင်ပြေသွားပါတယ်လို့ဆိုပါတယ်။ဘောလင်းလာကစားသူတွေကတော့ဒီကစားနည်းဟာ golf ရိုက်တာလို့မဟုတ်ပဲတက်ရင်ပဲဖြစ်ဖြစ်မတက်ရင်ပဲဖြစ်ဖြစ်အုပ်စုလိုက်ကစားလို့ရတာကြောင့်ကြိုက်နေတတ်တယ်လို့ဆိုပါရဲဒါအပြင်ရုပ်ပိုင်းဆိုင်ရာကြံ့ခိုင်မှုလည်းသိပ်မလို့အပ်တာကြောင့်အရွယ်မရွေးကစားနိုင်တာပါဘောလင်းလာကစားသူအန်ဒရီယာနာဗလန်တီနိုကအခုလိုပြန်ဖွင့်နေဆိုတာကြားရတော့ဝမ်းသာပါတယ်ဒီကစားနည်းကပျော်စရာကောင်းတယ်လို့ဆိုပါရဲနယူးယောက်ပြည်နယ်ဟာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားရာအဆိုးဆုံးနေရာတစ်နေရာဖြစ်ခဲ့တာကြောင့်စီးပွားရေးလုပ်ငန်းတွေရပ်ဆိုင်ထားရတာဖြစ်ပြီးအခုအခါမှာတော့အဆင့်လေးနောက်ဆုံးအဆင့်အနေနဲ့လုပ်ငန်းတွေပြန်လည်ဖွင့်လှစ်ပေးနေပါတယ်အခုလိုအချိန်ယူပြီးတော့စနစ်တကျနဲ့လုပ်ငန်းတွေအကြောင်းတွေပြန်စတဲ့အတွက်ကူးစက်မှုနှုန်းကလည်းအဆင့်တိုင်းမှာတည်တည်ငြိမ်ငြိမ်နဲ့ထိန်းထားနိုင်ခဲ့တာကြောင့်ပုံမှန်အချိန်တွေကိုပြန်ရောက်ဖို့သူတို့အားလုံးကမျှော်လင့်နေကြပါခင်
အခုဆက်ပြီးသိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုနားဆင်နေပါပြီ။ကျွန်မခင်မျိုးသက်ပါ။ COVID-19 ကာယောဂါဖြစ်ပွားတာရှစ်လကြာလာချိန်မှာဒီယောဂါနဲ့တည်ဆွမ်းရသူကဘာမှာ8,000ရှိလာတဲ့အတွက်ကာကွယ်ဆေးရဖို့အပြင်းထန်ကြိုးစားနေကြပါတယ်။ဒီကြားထဲအချိန်နည်းပိုးပြီးဆိုးစေနိုင်တဲ့ဒကြော့ပြန်ကူးစက်မဲ့ဒုတိယလှိုင်းအန္တရာယ်ပါရှိနေတဲ့အတွက်စမ်းသပ်ဆဲကာကွယ်ဆေးတွေကအလားအလာရှိတဲ့ဆေးတွေနဲ့ပတ်သက်ပြီးအမှုစီဝါဗေဒပညာရှင်မတ်ခင်စာဝင်းကြည်ကိုနင်းနင်းပြီးသင်ပြပေးမှာပ
ါ။လာလာကောင်းတဲ့ကာကွယ်ဆေးဆိုတဲ့ဟာကတော့စုစုပေါင်းဆိုလို့ရှိရင်5ခုရှိတယ်ပေါ့နော်။ပထမဆုံးအနေနဲ့ပြောရမယ်ဆိုရင်တော့ US အခြေစိုက် Moderna ကုမ္ပဏီကထုတ်တဲ့ mRNA ကာကွယ်ဆေးတစ်ခုဖြစ်ပါတယ်။သူတို့ Phase 3ကိုစခဲ့တဲ့ဟာက July 28ရက်နေ့မှာ။နံပါတ်2ကတော့ Pfizer ရဲ့ German ကုမ္ပဏီရဲ့နောက်တရုတ်ကုမ္ပဏီတို့ရဲ့အသုံးပြုပေါင်းပြီးတော့သူတို့လေ့လာစမ်းသပ်နေတဲ့ဟာတစ်ခုရှိတယ်။အဲ့ဒါလည်း mRNA ကာကွယ်ဆေးပဲ။သူတို့လည်းအခုဒါ Phase 3ကိုသူတို့စမ်းနေတယ်ပေါ့နော်။တတိယတစ်ခုအနေနဲ့ဆိုလို့ရှိရင် Cancer Biotech ဆိုတာတရုတ်ပြည်ကအခြေစိုက်ပါ။သူကကြတော့တရုတ်ပြည်အခြေစိုက် Biotech ဇီဝနည်းပညာကုမ္ပဏီဖြစ်ပေမဲ့တရုတ်ပြည်စစ်တပ်နဲ့သူတို့တွဲပြီးတော့လုပ်တဲ့ဟာပေါ့နော်။စစ်တပ်မှာဆိုလို့ရှိရင်တော့သူတို့ကအုပ်ကိုပေးထားပြီဆိုပြီးတော့သိရပါတယ်။အာဒါမဲ့ပြည်သူတွေအတွက်ကိုသူတို့ Phase 3စမ်းတဲ့ဥစ္စာကတော့စမ်းနေတယ်လို့မြင်နောက်နံပါတ်၄ခုကကြတော့ UK အခြေစိုက် University of Oxford ကသူကဒီ Sweden ကုမ္ပဏီနဲ့ပူးပေါင်းပြီးသူတို့လေ့လာစမ်းသပ်နေတယ်ဟာအဲ့ဒါလည်းဒီ Phase 3မှာသူတို့သွားနေပါတယ်နောက်နံပါတ်၅ကကြတော့ဒီတရုတ်ဒီအခြေစိုက်ကုမ္ပဏီတခုပဲသူတို့ရဲ့ Phase 3ကိုကြ UAE မှာသူတို့စပြီးတော့လူတွေကိုစမ်းနေပြီဆိုပြီးတော့သူတို့ပြောထားတယ်ဒါမဲ့အချိန်လေးဘလို့ရှိတယ်ဆိုတဲ့ဟာကတော့စောင့်ကြည့်အောင်ပဲပေါ့နော
်ဒီ mRNA ကိုအခြေတည်ပြီးတော့စမ်းတယ်ဆိုတော့ဘလို့စမ်းတာလဲနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ပါ mRNA ဆိုတဲ့ဟာကိုမပြောခင်မှာဆို mRNA ဆိုတာ RNA တဲ့တမျိုးပဲပေါ့နော်ဆိုတဲ့ခါကျတော့ဒီအခုချိန်လောက်ဆိုလို့ရှိရင်တော့လူတော်တော်များများရင်းနှီးတွန်းဝင်နေမှာတော့မျိုးဗီဇ DNA ဆိုတာလူတွေရောဒီသက်ရှိသက်တော်ဘာတွေတိုင်းမှာရောမျိုးဗီဇ DNA ဆိုတာရှိရပါတော့ဒီ DNA ကနေပြီးတော့ protein တွေတော့ glue ခန္ဓာကိုယ်ရဲ့ cell တစ်လုံးနဲ့တစ်လုံးနဲ့ဆက်သွယ်မှုတွေမှာဆိုလို့ရှိရင်အသုံးပြုမဲ့ဟာ protein လေးတွေလို့ခေါ်တယ် protein တွေထွက်ဖို့အတွက်ကို DNA ကနေပြီးတော့ protein ထွက်ဖို့အတွက်ကိုခလဲမှာဂျာဂန်လုပ်ပေးတဲ့ဟာ RNA လို့ခေါ်တယ်ဒီ RNA ရှိတော့မှဒီ protein ကိုထုတ်လို့ရမယ်ပေါ့နော်ဒီ mRNA vaccine ဆိုတဲ့ဟာ mRNA ဆိုတဲ့ဟာအရှိက messenger RNA RNA သုံးမျိုးရှိရတဲ့မှာဒီ messenger RNA က protein ကိုဖြစ်ဖို့အတွက်သူကဟိုအဓိကပါဝင်လုပ်ပေးရတဲ့ဟာပေါ့နော်သူ့ရဲ့ concept ကဘာကိုအခြေခံလဲဆိုတဲ့အခါကျတော့ DNA ကိုမထည့်ဘဲနဲ့ RNA ကိုထည့်လိုက် mRNA ကိုထည့်လိုက်တယ်ဆိုလို့ရှိရင်ကဒီ mRNA ကနေ protein ကိုပြောင်းမှုလွယ်တယ်ဆိုတဲ့အခါကျတော့လူရဲ့ခန္ဓာကိုယ်ထဲကိုသူ mRNA ရောက်သွားပြီဆိုလို့ရှိရင်ဒီ mRNA ဒီ virus ရဲ့ mRNA အပိုင်းကလေးတစ်ခုပဲဖြစ်မှာပေါ့ virus ကပုံစံလေး virus ဟိုအတုဖြစ်ဖို့အတွက်ကိုအထောက်ကူပေးမယ် mRNA တစ်ခုပေါ့အဲ့ mRNA တစ်ခုကခန္ဓာကိုယ်ရဲ့ရောက်မယ်ရောက်ပြီးသွားလို့ရှိရင်ခန္ဓာကိုယ်ကအာဒီ mRNA ကထွက်လာတဲ့ virus အတုကိုပြန်ပြီးတော့တုံ့ပြန်လိုက်မယ်အဲ့တုံ့ပြန်တဲ့ဟာဒီဒီ virus acid ဝင်တဲ့ပုံစံလိုမျိုးအတိုင်းဖြစ်တဲ့ပေါ့နော်အဲ့ဒီဟာကြောင့်မို့ဒီခန္ဓာကိုယ်ကခုခံအာမှာမှန့်ညံဆိုတဲ့ဟာတစ်ခုပေါ်လာပြီးတဲ့ခါကျရင်နောက်တကယ်လို့ကိုယ်က တကယ် virus အစ်စ်နဲ့တွေ့တယ်ဆိုတဲ့အချိန်မှာဒီမှန်ညာကနေပြီးတော့ဒီဟိုခုခံအားနဲ့ပြန်ပြီးတော့တိုက်ထုတ်ပေးနိုင်တယ်ပေါ့ဒါကကာကွယ်ဆေးရဲ့သူ့ရဲ့ဟိုအခြေခံထားတဲ့ mRNA ကာကွယ်ဆေးကိုအခြေခံထားတဲ့ဒီသဘောတရားကိုပြောပြတာပါရှင်ဟုတ်
ဆိုတော့ကာကွယ်ဆေးတစ်ခုကစိတ်ချရတယ်မချရဘူးဆိုတာဘယ်ပုံမှာမဟုတ်တည်ပါလဲ
အကာကွယ်ဆေးတစ်ခုကစိတ်ချရတယ်မချရဘူးဆိုတာကဘယ်ဆေးမဆိုဆိုးကျွနဲ့ကောင်းကျွနဲ့ကိုရှင်းရတယ်အဲ့ဒီရှင်းတဲ့အခါမှာဘေးကဆိုးကျိုးစီမပြောပါလောက်အောင်နေပြီးတော့ကောင်းကျိုးကပို့ပြီးအလေးတာနေအဲ့လိုမျိုးစီကောင်းတဲ့ကာကွယ်ဆေးတစ်ခုဆိုပြီးတော့ပြောရတာပေါ့ဘာလို့လဲဆိုတော့ဒီလိုဘေးကဆိုးကျိုးများတယ်ဆိုလို့ရှိရင်ကလူငယ်တွေခံနိုင်တယ်ဆိုရင်တော့မှယောဂအကန့်ရှိတဲ့လူတွေခံနိုင်မလားကလေးတွေခံနိုင်မလားလူကြီးတွေခံနိုင်မလားဒါမျိုးတွေရှိလာတယ်ပေါ့နော်အဲ့ဒါကြောင့်မို့လို့ပါ
အော်ဆန်းတက်တဲ့အခါမှာအဆင့်ဆင့်ဆန်းရတယ်ပေါ့နော်အဆင့်3ကျမှစိတ်ချရတယ်လို့ပြောလို့ရတာပေါ့
ဟုတ်ကဲ့ပါဘာလို့လဲဆိုတော့အဆင့်1မှာကသူကလူ10ခန်းလောက်ကလေးနဲ့ခဏဆန်းလိုက်တယ်ဆန်းပြီးတဲ့အခါကျရင်ဒီအဆင့်1မှာသူကဒါလူတွေကိုဘယ်လောက်ပေးရမယ် dosage တွေကိုသူတို့မှန်းမယ်အာနောက်ပြီးတဲ့အခါကျရင်ဒီဟာဒီဘယ်လောက်စိုးစိုးရွရွဆိုးကျိုးတွေရှိတယ်လဲဆိုတဲ့ဟာကိုဆန်းမယ်နောက်ပြီးတဲ့အခါကျရင် stage 2မှာကျရင်ဒီ stage 1ရဲ့နည်းနည်းပို့ပြီးများတဲ့လူဦးရေပုံမှန်လားပေါ့နော်ရာကနန်းဖြစ်နိုင်တယ်ထောင်ကနန်းတစ်ထောင်လောက်ဖြစ်နိုင်တယ်အဲဒီ stage 2ကိုရောက်သွားပြီးတဲ့အခါကျရင်ဒီဟာဒီဘယ်လောက်အထိ safe ဖြစ်သလဲပေးလို့ရပြီလားဆိုတဲ့ဟာကိုအဲ့ဒါတွေကလူအများနဲ့နည်းနည်းပို့ဆန်းတယ် phase 3ကိုရောက်တဲ့အခါကျမှလူကထောင်နဲ့ချီရတယ်9000 6000 8000တချို့ဆိုလို့ရှိရင် 3000 ခုဒီ moderna ဆိုလို့ရှိရင်ဆို3000နဲ့စပြီးဆန်းနေရဲဆိုတော့ဆန်းတဲ့လူများလာလေလေသူ့ရဲ့ဆိုးကျိုးကြောင့်ဟိုအဆုံးရှုံးမှုထိခိုက်နေတာမှုတွေနည်းလာလေလေပြောတာ
ပါရုရှားကဆန်းတက်မှုပါဆိုလို့ရှိရင်အဆိုးကနေပြီးတော့ချက်ချင်းကြီးအတီးပြုတ်ပေးလိုက်တယ်ပေါ့နော်ဒီလိုမျိုးအဆင့်ဆင့်ဆန်းတက်မှုတွေလုံးမလုံးမတေချာဘူးဆိုပြီးတော့အခုစုံစမ်းမှုတွေလုပ်နေပါတယ်ဆိုတော့ဒါမျိုးပေါ့နော်ဒါကိုစိတ်ချရတယ်မချရဘူးဆိုအဲ့ပုံမှာမူတည်ပြောတာထင်ပါတယ်နော
်ဟုတ်ကဲ့ပါကျွန်တော်တို့ဖတ်ရတော့ဆိုရင်ရုရှားကဟိုအဆင့်3ကိုသူကဒီလိုမျိုးလူကြီးထောင်ကနန်းနဲ့မစစ်လိုက်ဖဲနဲ့ပေါ့နော်သူကချင်းချင်းတန်းပြီးတော့ပေးလိုက်သလိုမျိုးဖြစ်သွားတယ်ပေါ့နော်အဲ့ဒီခါကျတော့ဘာတွေဖြစ်နိုင်တယ်လဲဆိုတော့မမျှော်လင့်ထားတဲ့ case တွေဖြစ်လာနိုင်တယ်ပေါ့ဒီဥမာစစ်တဲ့လူကြီးနည်းနည်းမှာကခုခံအားသည်ပုံစံမျိုးကတမျိုးတည်းဖြစ်နိုင်တယ်ဟိုနည်းနည်းပဲစွဲပြားတာမျိုးဖြစ်နိုင်တယ်လူကြီးထောင်ထဲချီသွားတဲ့ခါကျတော့ခုခံအနေအမြင့်ပေါ်မှာပြီးတော့လူကဘလောက်ဖျားတတ်မလဲနောက်သူ့ရဲ့ reaction ပေါ့ဘာလို့လဲဆိုတော့ဒီကာကွယ်ဆေးဖြစ်တယ်ဆိုတဲ့ဟာကဒီ virus အစ်စ်ကိုသူကဒီဥနိုင်စွမ်းတို့ယောဂပေးနိုင်စွမ်းတို့ဖယ်ထားတဲ့ပုံစံမျိုးကိုပေးတာပါကာကွယ်ဆေးဆိုတဲ့ဟာလေဆက်ခါကြအနည်းဆုံးတော့ခန္ဓာကိုယ်ထဲမှာ foreign body တခုအနေနဲ့ဝင်သွားရတော့ကြာမှာခန္ဓာကိုယ်ကခုကသူ့ကိုတုံ့ပြန်မှာဒီတုံ့ပြန်တဲ့အားဒီဘလောက်အချိန်ကြီးဆိုးရွားသလဲမဆိုးရွားဘူးလဲဆိုတဲ့ဟာကိုသူ့ကိုပြောဖို့ဘောင်နည်းနည်းကျင့်သွားတယ်ပေါ့နော်သူတို့ရဲ့လေးလာမှုနည်းသွားတဲ့အချိန်မှာဒီကိုယ့်ရဲ့ယုံကြည်မှု confidence level ဆိုတဲ့ဟာရှိတယ် confidence interval ဆိုတဲ့ဟာနည်းနည်းနည်းသွားတယ်ပေါ့
ဆိုတော့ဒီကာကွယ်ဆေးတစ်ခုကောင်းတယ်မကောင်းဆိုတာဘယ်လိုပြောနိုင်မှာလဲ
အကောင်းနဲ့ကာကွယ်ဆေးဆိုတဲ့ဟာဒီအကျိုးတကယ်ရှိတယ်နောက်ပြီးတော့ဘေးထွက်ဆိုးကျိုးစီလည်းနည်းတယ်ပေါ့နော်အဲ့ဒီဟာနှစ်ခုပြည့်စုံမှသာဒီဟာကိုပြည်သူတွေကိုပေးနိုင်တယ်ဆိုတဲ့ကာကွယ်ဆေးကောင်းတစ်ခုဖြစ်မယ်ပေါ့အကျိုးရှိတယ်ဆိုတာတကယ်ရောအလုံးလုံးသလားတော်ကြနေဘေးထွက်ဆိုးကျိုးလည်းမရှိဘူးတကယ်လည်းအလုံးမလုံးကူးခံတဲ့ခါကြလို့ရှိရင်တော့ခံလိုက်မယ်ဆိုတော့အဲ့လိုမျိုးဆိုလို့ရှိရင်မထိုးတာနဲ့တူတူပဲဖြစ်တဲ့အတွက်ကြောင့်အကျိုးလည်းရှိရမယ်နောက်ပြီးတော့ဟိုဘဏ္ဍာခါထိုးရမှာလေပေါ့နော်အခု Moderna ဆိုရင်တော့သူကနောက်ဆုံးသိရခါသူဆိုနှစ်ခါဆင့်ထိုးရမှာပေါ့နောက်အဲ့လိုမျိုးဘလိုပုံစံမျိုးပေးမှာလဲ dosage ဘလောက်ပေးမှာလဲဒါမျိုးတွေအသေးစားအတိအကျထွက်ထားပြီးပြီဆိုတဲ့ကာကွယ်ဆေးတစ်ခုသာအမြင်သာပြည်သူတွေအနေနဲ့လည်းယုံကြည်စိတ်ချမ်းသာသာနဲ့ထိုးနိုင်တယ်ပေါ့
နော်ကင်ဆာဝန်ပြရဲ့ပြောကြခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်မယ်နော်
American ဆိုရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။နိုင်ငံရဲ့အမြင့်ဆုံးရွေးကောက်ခံရာဒူးကို1994ကစလို့ချုပ်ကင်လာခဲ့တဲ့ Belarus နိုင်ငံရဲ့နှစ်ရှည်ကြာသမ္မတ Alexander Lukashenko ကဩဂုတ်လ9ရက်ကျင်းပတဲ့သမ္မတရွေးကောက်ပွဲမှာလဲသူနောက်ထပ်တောင်ပြိုကမ်းပြိုအနိုင်ရလိုက်တယ်လို့ကြေညာပါတယ်။ရွေးကောက်ပွဲမှာ80ရာခိုင်နှုန်းအမဲအနိုင်ရခဲ့တယ်ဆိုတဲ့သူ့ကြေညာချက်ပေါ်ထောင်ပေါင်းချီတဲ့ပြည်သူတွေကလက်မခံအငြင်းပွားနေကြပြီးမေယာလတ်တွေဟာအလိညာဖြစ်တယ်ဆိုတဲ့အကြောင်းပြချက်နဲ့လမ်းမတွေပေါ်ထွက်ဆန္ဒပြကြပါတယ်။အစိုးရလုံခြုံရေးတပ်ဖွဲ့တွေကတော့ဆန္ဒပြသူတွေကိုရိုက်နှက်ဖမ်းဆီးမှုတွေနဲ့အလင်းအမြန်အကြမ်းဖက်တုတ်ပြန်ခဲ့ပြီးဆန္ဒပြသူတွေပါဝင်သတင်းသမားတွေထောင်ချီတဲ့အတိုက်ခံတွေကိုလည်းဖမ်းဆီးခဲ့ပါတယ်။ဆန္ဒပြပွဲအတွင်းအနည်းဆုံး၄ဦးသေဆုံးခဲ့တာပါ။ရွေးကောက်ပွဲပြီးတဲ့နောက်ဘယ်လာရုစ်နိုင်ငံကအတိုက်ခံခေါင်းဆောင်2ဦးတိုင်းပြည်ကထွက်ပြေးရပါတယ်။အဲ့ဒီထဲမှာသမရရွေးကောက်ပွဲဝင်ခဲ့တဲ့အတိုက်ခံခေါင်းဆောင် စီဗယ်လန်နာလည်းပါဝင်ပါတယ်စီဗယ်လန်နာရဲ့ခင်မွန်ဖြစ်သူနိုင်ငံရေးသမားဘလော့ဂါတူလည်းဖြစ်တဲ့စာကြီးကိုရွေးကောက်ပွဲမဝင်နိုင်အောင်အစိုးရကတားမြစ်ထောင်ချပြီးတဲ့နောက်သူမကရွေးကောက်ပွဲဝင်ပြိုင်တာဖြစ်ပါတယ်ဘယ်လာရုစီယံမျိုးအတော်များများမှဆန္ဒပြပွဲတွေဆက်ပစ်နေစေပါဆန္ဒပြသူတသိန်းကျော်ဟာမကြုံစဘူးလောက်အောင်ဩဂုတ်လ16ရက်နေ့ကမင်းစ်မျိုးမှာခြိတက်ဆန္ဒပြပါတယ်ဒီဆန္ဒပြပွဲမှာပါဝင်သူအတော်များများဟာ Women in White အဖြူရောင်နှုတ်ရှားမှုအဖွဲ့ကလူတွေဖြစ်ပြီးအကြမ်းဖက်ဖြိုခွဲမှုတွေရပ်တန့်မှုနဲ့ဖန်စီတားသူတွေပြန်လွတ်ပေးဖို့တောင်းဆိုကြပါတယ်အဖြူရောင်ဝှစ်စင်ထားပြီးတချို့လဲလက်မှာပန်းနေကင်ထားတဲ့အမျိုးသမီးတွေကို Minsk မြို့မှာပြီးခဲ့တဲ့ဘက်ကဆလို့တွေ့လာရပါတယ်ဂျာမနီ၊ပိုလန်၊ဘယ်လ်ဂျီယံ၊ယူကရိန်းနဲ့ရုရှားတို့မှာလည်းဒီလိုပုံစံမျိုးဆန္ဒပြနေကြပါတယ်အငင်းပွားဝဲရွေးကောက်ပွဲရလက်အပေါ်ဘယ်လာရုစ်ပြည်သူတွေအခုလိုတုံ့ပြန်နေတာက26နှစ်ကြာအာဏာကိုချုပ်ကင်လာတဲ့တမရလူကာရှန်ကိုအနေနဲ့သူတို့အတွက်ဘာမှလုပ်မပေးနိုင်တော့ဘူးဆိုတာကိုရှင်းရှင်းလင်းလင်းပြသနေတဲ့သဘောဖြစ်ပါတယ်။နိုင်ငံတကာအသိုင်းအဝိုင်းကလည်းဘယ်လာရုစ်ပြည်သူတွေရဲ့ဒီမိုကရေစီရေးပြင်းပြတဲ့ဆန္ဒနဲ့အတူတရားတွေရပ်တည်နေကြပါတယ်။အမေရိကန်နဲ့ဥရောပသမဂ္ဂခေါင်းဆောင်တွေကလည်းဘယ်လာရုစ်နိုင်ငံမှာလွတ်လပ်ပြီးတရားမျှတမှုမရှိတဲ့ရွေးကောက်ပွဲကျင်းပခဲ့တဲ့အပေါ်မှာရောဆန္ဒပြပွဲတွေကိုအစိုးရကအကြမ်းဖက်ဖြေရှင်းခဲ့တဲ့အပေါ်မှာပါအထူးစိုးရိမ်ကြောင်ထုတ်ပြောကြပါတယ်။ဒါ့အပြင်သတင်းတောက်တွေကိုပြစ်မှတ်ထားတာအသိသာလွန်ပြီးဖမ်းဆီးခံရသူတွေကိုအပြင်းအထန်နှိပ်စက်တာအင်တာနက်ပိတ်ဆို့တာတွေကိုလည်းထောက်ပြကြပါတယ်။မကြာသေးခင်ကပိုလန်နိုင်ငံကိုသွားရောက်တဲ့အမေရိကန်နိုင်ငံသား၏ဝန်ကြီးဖွန်ပီယိုကဘယ်လာရုစ်ပြည်သူတွေသူတို့ရဲ့ကိုယ်ပိုင်အချုပ်အခြာကိုယ်ပိုင်လွတ်လပ်ခွင့်ရနိုင်ဖို့အားပေးကူညီရမယ်ဆိုတာဘုံညီမှန်းချက်ဖြစ်ပြီးအခုဆန္ဒပြပွဲတွေမှာမြင်နိုင်ကြောင်းပြောပါတယ်။ဘယ်လာရုစ်ပြည်သူတွေတောင်းဆိုနေတာကသူတို့လိုချင်တဲ့အစိုးရပုံစံကိုသူတို့ကိုယ်တိုင်ဆုံးဖြတ်နိုင်တဲ့လူသားတိုင်းလိုချင်နေတဲ့ရှင်းလင်းတဲ့အချက်ဒေသဖြစ်ပါတယ်။ဘယ်လာရုစ်နိုင်ငံခေါင်းဆောင်တွေကိုတိုက်တွန်းညင်တာကတော့ပြည်သူတွေရဲ့တောင်းဆိုချက်ကိုထင်ဟပ်စေမဲ့နည်းလမ်းကိုရှာတဲ့အနေနဲ့လူအဖွဲ့အစည်းတွေနဲ့တီးတွဲဆက်ဆံမှုကိုကြဲကြဲပြန့်ပြန့်လုပ်ဖို့ပဲဖြစ်တယ်လို့ရေးသားထားပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားအမြင်အားကိုတင်ပြလို့ပြပါပြီ။
UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်တည်းရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါကမ္ဘာတလောကိုဗစ် -19 ကာယကံစိုက်ခံစားနေကြပြီးဆေးရုံတွေမှာလူတွေပြည့်နေတယ်လို့ကမ္ဘာတလောကျန်းမာရေးစနစ်တွေလည်းထိခိုက်နေပေမဲ့ဤပညာအားသာမှုတွေကြောင့်နှစ်လောက်တောင်မကြာပဲဒီကာယကပြီးသွားနိုင်တယ်လို့ဒီလိုချိုကပကျမ်းမာရေးအဖွဲ့အကြီးကတောက်ချန်နဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်1918တုန်းကဖြစ်ပွားခဲ့တဲ့တက်တန်းနှစ်နှစ်လောက်ကြာတဲ့စပိန်တုပ်ကွေးလောက်ကြာမြင့်မယ်လို့မထင်ကြောင်းပြောတာပါကမ္ဘာတလွှားကိုရိုနာဗိုင်းရပ်စ်ရောဂါအကူးဆက်ခံရသူ22တန်းခွဲကျော်နဲ့သေဆုံးရသူက8သိန်းနီးပါးရှိနေပါပြီ COVID-19 ဗိုင်းရပ်စ်ပိုးအကူးဆက်ခံရမှုရှိမရှိသိနိုင်ဖို့မကြာသေးခင်ကမှအတိပြုပေးခဲ့တဲ့ဒရွေးကနေအမြန်ဆန်းသက်စစ်ဆေးတဲ့နေ့ကိုအရင်ကတည်းကအမေရိကန်နိုင်ငံတလောကတက္ကသိုလ်ကောလိပ်တွေမှာသုံးနေကြတာပါ Spit test လို့ခေါ်လို့ရှိတဲ့ဒရွေးနမူနာယူဆန်းသက်တဲ့ဒီနည်းဟာပုံမှန်နှာခေါင်းတုတ်ပတ်နမူနာယူဆန်းသက်တဲ့ swab test လို့နှာခေါင်းရင်းထိထိုးသွင်းပြီးနမူနာယူတာမျိုးမဟုတ်တဲ့အပြင်ဆန်းသက်ပြေကလည်း24နာရီမပြည့်ခင်ရနိုင်ပြီးကုန်ကျစရိတ်ကလည်း10ဒေါ်လာလောက်ပဲရှိတာပါဒီဆန်းသက်နည်းကိုရေးတက္ကသိုလ်ဆေးကျောင်းက NBA American Basketball အသင်းနဲ့NBP basketball အသင်းသားများအဖွဲ့တို့ပေါင်းပြီးတည်ထွင်ခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာမနေ့က COVID-19 လူနာ10ဦးထပ်ပြီးအတည်ပြုလိုက်တဲ့အတွက်အခုဆိုစုစုပေါင်းအကူးဆက်ခံရသူက419ဦးရှိသွားပါပြီ။တောက်ကြမနေ့ပိုင်း8နာရီထုတ်ပြန်ခြင်းမှာလည်း10ဦးထပ်တွေ့ကြောင်းကြေညာထားတာကြောင့်တရက်ထဲမှာလူ20အကူးဆက်ခံရကြောင်းအတည်ပြုကြေညာခဲ့တာပါ။ကူးဆက်မှုအများဆုံးဖြစ်ပွားတဲ့ရခိုင်ပြည်နယ်စစ်တွေမြို့မှာတော့ညမထွက်အမင်ကိုမနေ့ကထုတ်ပြန်လိုက်ပါတယ်။တူရကီနိုင်ငံအစ္စတန်ဘူမြို့ကရှီဟောင်းအော်သိုဒေါ့ခ်စ်ခရစ်ယာန်ဘုရားကျောင်းနောက်တစ်ခုနဲ့လူကြိုက်များတဲ့ပြတိုက်တစ်ခုကိုမွတ်စလင်တွေဝှက်ပြူရာဗလီတွေဖြစ်နေပြောင်းလဲပစ်ဖို့တူရကီဝန်ကြီးချုပ်ရီဆက်တယပ်အာရဝန်ကတောက်ချာနေမှာအမိန့်ပေးလိုက်ပါတယ်။စနေနေ့မနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစစ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ရသက်ပါ။
This program has come to you from the Voice of America, Washington.